နေ့15ရက်စက်တလ2009ခုနှစ်နေ့မှာအမေရိကန်နိုင်ငံရဲ့ယူရောမြို့မဂ္ဂဝိပဿနာဒီပဖွဲ့ခွဲအမှတ်7ရဲ့တရားဌာနဖြစ်တဲ့ဒီရေဓမ္မယုံမှာကျင်းပပြုလုပ်အပ်သောမဂ္ဂဝိပဿနာ9ရက်တရားစခန်းပွဲမှာကျေးဇူးပြုနေကြဖြစ်တဲ့သစ္စာတရားလောဘိတရားများဆက်လက်ပြီးတော့ကျေးဇူးပြုပေးမှာဖြစ်ပါတယ်။ရသော်ဘုရားသခင်ကတော်မြတ်ကြီးလက်ထက်တော်အခါကာလတုန်းကတရားရှင်ကတော်မြတ်ကြီးတာဝတိပြေမုံစေတဝန်ကျောင်းတော်မှာတရင်တော်တော်မူနေတဲ့အချိန်ခါမှာတာဝတိမြို့တော်တွင်ကတရားလာရောက်နိုင်ဝကြတဲ့တရားနာပရိသတ်အပေါင်းတော်ကောင်းတို့သည်နာကတရားနာဉာဏ်ကခန္ဓာဆိုင်တော့သောတပတ္တိမဉ္ဇဉ်သကရာဂမိမဉ္ဇဉ်နာဂမိမဉ္ဇဉ်ရဟတမဉ္ဇဉ်များအတိအတိရရှိသွားကြသလိုယနေ့လည်းပဲအာလုံးသောတရားနာပရိသတ်အပေါင်းတော်ကောင်းတို့သည်နာကတရားနာဉာဏ်ကခန္ဓာဆိုင်လို့သောတပတ္တိမဉ္ဇဉ်များရနိုင်ကြပါစေသကရာဂမိမဉ္ဇဉ်များရနိုင်ကြပါစေအနာဂါမိမဉ္ဇဉ်များရနိုင်ကြပါစေအရဟတမဉ္ဇဉ်များရနိုင်ကြပါစေလို့ဆန္ဒပြုခြင်းနဲ့ဘုန်းကြီးများရဲ့ဓမ္မသဘင်အစီအစဉ်ကိုစတင်မှာဖြစ်ပါတယ်။ယသဗျာသခင်ကရောမြတ်ကြီးကတရားရဖို့ရန်အတွက်အင်္ဂါနှစ်ချက်ကိုပြထားပါတယ်။ပိရကောပရိသပါဠိတော်မှာဒုဝိဟေတုဒုဝိပစ္စယသဝကတသမ္မာဒိဋ္ဌိယဥပါဒါယပရာဒောစကောသောသစ္စာနုတန္တိသစ္စတေသသမ္မာမနတိကာရောဒီလိုဆိုထားတယ်။ဉာဏ်မလို့ပြန်လိုက်တဲ့အခါကျတော့နံပါတ်၁ကသစ္စာတရားနာကြရမယ်တဲ့နော်သစ္စာတရားနာကြရမယ်ပါဠိလိုတော့ပရာဒောခောသလို့ဒီလိုခေါ်တာပေါ့ပရာဒောခောသသစ္စာတရားနာရမယ်။ပရာဒောသရတ္တဘာဌာမခောတအတန်ကလေးနာကြားထားရမယ်။တရားနာတယ်ဆိုတော့အတန်ပေါ့။ဒါပေမဲ့စာအုပ်ဖတ်တာတို့နော်တရားဆွံ့ရတာတို့အကုန်လုံးကျုံးဝင်ပါတယ်တရားမနာဘဲနဲ့စာအုပ်ဖတ်လဲဒါလဲတရားနာကြတဲ့သဘောပါပဲအပြန်လည်းတရားဆွံ့ရတယ်ဒါလဲတရားနာကြတဲ့သဘောပါပဲအဲ့တော့တရားနာကြခြင်းနဲ့ပတ်သက်လို့ဘုန်းကြီးတို့ပရမတရားနာရမယ်နာထားတဲ့တရားကလေးတွေကိုမပြောင်းမပြက်အောင်ပြန်ပြီးတော့နှုတ်ထက်ကနေရွတ်ဆိုပေးရမယ်ပြဘာကိုလည်းတော့ကနေထုတ်ထုတ်ပြီးတော့ပြောဆိုပေးရမယ်ကိုကိုတိုင်လည်းပဲအဲ့ဒီတိုင်ဆင်ញံနှလုံးသွင်းပေးရမယ်မရှင်းတာလေးတွေနားလည်တဲ့လူနဲ့တွေ့ရင်မေးရမြန်းရမယ်ဆွေးနွေးပေးရမယ်စသဖြင့်ပေါ့နော်ဒါလေးတွေအားလုံးဟာဒါပရာဒေါသခေါ်တော်ထဲမှာအကောင်းဆုံးအကျုံးဝင်သွားတာပါပဲအဲ့ပရာဒေါသခေါ်တော်ဘယ်လောက်တောင်ရေးကြည့်တယ်လဲဆိုရင်ဘုန်းကြီးတို့မြမာထဲမှာအရုပမြမာဆိုတာရှိတယ်။အရုပမြမာဆိုတာယုတ်တရားလုံးဝမရှိဘူး။နန္တရားပဲရှိတယ်။နန္တရားရှိတော့သိတော့သိနေတယ်။ဒါပေမဲ့ယုတ်တရားမရှိတဲ့အခါကျတော့သူ့အသိဟာမနောကနေပြီးတော့ပေါ်ပေါက်လာတဲ့တွေးတော့သိသဘောမျိုးပဲရှိတယ်။မျက်စိအကြည်ဓာတ်ဆိုတဲ့ယုတ်မရှိတော့ကြည့်လို့မရဘူး။နာကြည်ဓာတ်ဆိုတဲ့ယုံမရှိတော့နားထောင်လို့မရဘူး။အဲ့ဒါနားထောင်နဲ့နားထောင်ပြီးတော့သိတဲ့အသိရှိဘူးပေါ့လေ။နားထောင်ပြီးတော့သိတဲ့အသိမရှိဘူးဆိုတော့သူများပြောတဲ့စကားတို့မကြားရဘူး။ဘုရားပွင့်လာပြီမဲ့ဘလောက်ပဲဘုရားရှင်ကတရားတွေဟောဟောတို့မကြားဘူးဖြစ်နေ။အဲ့ဒါအာရုဘမြမဘုံကိုတကယ်လို့များဘုရားရှင်ဘုရားနဲ့ရောက်သွားမယ်ဆိုရင်တရားနာခြင်းဖျားခိုးခြင်းလုံးဝမရှိတော့တဲ့အတွက်အဲ့ဒီပုံမှာဘလိုနည်းနဲ့မှာ မကုမရနိုင်ဘူးဘုရင်ဘွားနဲ့ပဲလူဘုံနဲ့ဘုံပြန်ရောက်လာတယ်လူဘုံနဲ့ဘုံပြန်ရောက်တော့မှသာသနာနဲ့တွေ့လို့တရားရင်းနာတော့မှမကုရလာအဲ့ဒါတော့အထီးသူတို့မှအခွင့်အရေးဆုံးရှုံးတယ်ဒါကြောင့်မလို့ပရာတော်ခေါ်တာဆိုတော့သိလို့အပ်တာပေါ့ဒါကြောင့်တရားရှုမှတ်လို့တဲ့ယောဂီပုဂ္ဂိုလ်များဟာပရာတော်ခေါ်တာအရေးကြီးတယ်တရားနာပေးရတယ်တရားလေ့လာပေးရတယ်တရားလေးလာမှတရားထိုင်ဖို့တရားရှုမှတ်ဖို့သိတာတရားမနာလို့ရှိရင်ဘလို့မှတရားမရှုမှတ်တတ်ဘူးအခုခေါင်းကြီးတို့ဘုရားဘာသာလူမျိုးတွေကတော့ညီမဖြစ်ဖြစ်အခြားနိုင်ငံသားဖြစ်ဖြစ်ပေါ့ဘုရားဘာသာဆိုတာကတော့ဘုရားရဲ့အကြောင်းတွေငဲငဲသိထားကြတာကိုရုပ်သဘောနာသဘောခန္ဓာသဘောထိုင်လျောက်တော့နာကြာဝနာဝရှိထားကြတယ်အဲ့ဒီဇာဝနာဝရှိထားကြခြင်းဒီပင်လည်းဒါသရတော်ဘောတာပဲ။ဘာသာကြပုံပေါ်ရေးကြတော့သူကကျောသဘောနာသဘောခန္ဓာသဘောလုံးဝကိုကြားဖို့ထားတာမရှိဘူး။အဲ့ဒီတော့ကြားဖို့ထားတာမရှိဘူးဆိုရင်အဲ့ဒီပုံပေါ်ရေးကြတော့ဘလို့မှမမှတ်တတ်ဘူး။ဘလို့မှတ်ရမှန်းကိုမသိဘူး။ဒီတော့ဘာသာကြပုံပေါ်တယောက်ယုံနာခန္ဓာအကြောင်းမသိဘူးတဲ့ပုံပေါ်တယောက်ရောက်လာတယ်ကမေတရားထိုင်กว่าလို့ပြောပဲထိုင်တတ်တယ်။ဘာမှရမှာမသိမသိပဲ။အဲ့တော့ဘာလို့ရလဲသူကိုသင်ပေးရတယ်။အဲ့ဒီသင်ပေးတာဒီမလဲဒါပရာတော်ဘောတာပဲ။ဒီတော့ပရိညာနေနဲ့ပြောရင်သူကညာတပရိညာခေါ်တာပေါ့။ညာတပညာသိရေးကြည့်တယ်။ညာတပရိညာအသိဖွင့်ပေးမှအလုံးလုံးတဲ့အခါမှာနိမ့်မှလမ်းမှအလုံးလုံးတတ်တာ။ညာတပညာသိလို့ခေါ်တဲ့ပရာတော်ဘောတာမရှိဘူးဆိုရင်နိမ့်မှလမ်းမှအလုံးမလုံးတတ်ဘူး။ဒါကြောင့်မလို့ဘုန်းကြီးတို့မြန်မာနိုင်ငံမှာတော့တချို့ဘုသုဒ္ဓညာတာပရိညာအတိနည်းတဲ့ပုဂ္ဂိုလ်များဆိုရင်သူတို့တရားထိုင်ခြင်းနဲ့ဟိုမှာလူငယ်လူရွယ်တွေပေါ့လေနော်တရားထိုင်ခြင်းနဲ့ဆိုကိုကကမင်တရားမထိုင်မှလည်းဩတရားကိုရင်နာကြည့်ဩစာကိုရင်ဖတ်ကြည့်ဩဇဘတ်တည်းတရားနာလိုက်တဲ့အခါမှာဒီတရားအပေါ်မှာသရတရားလေးဖြစ်လာတယ်ယုံကြည်မှုလေးဖြစ်လာတယ်အယုံကြည်မှုတိဆောက်လိုက်တာပဲဘယ်လို့မဆိုယုံကြည်မှုမရှိရင်ဘယ်လို့မှလုပ်လို့မရဘူးဘာသာရေးကိုကိုယ်ရတယ်ယုံကြည်မှုမရှိရင်ကိုယ်ကိုယ်လို့မရဘူးယုံကြည်မှုရှိမှကိုယ်ကိုယ်လို့ရတာလှူတယ်ဆိုတာလည်းယုံကြည်မှုရှိမှလှူလို့ရတာသီလဆောက်တည်တယ်ဆိုတာလည်းဒီသီလရဲ့အကျိုးအနည်းဖြင့်ယုံကြည်မှုရှိမှသီလဆောက်တည်လို့ရတာအဲ့ဒီလိုပဲပရိစိတ်တဲ့ဘာညာအကုန်လုံးဒီတိုင်းကြီးပဲအဲ့ဒီတော့ဘောဓဘာသာလို့ပြောနေပေမဲ့ဘောဓဘာသာအပေါ်မှာယုံကြည်မှုတရားတရားအားနည်းနေမယ်ဆိုရင်ဘာလို့မှဆက်လုပ်လို့မရအောင်လူလဲလူမှာမဟုတ်ဘူးတရားလဲစောက်ပြီးမှာမဟုတ်ဘူးတရားလဲအားထုတ်မှာမဟုတ်ဘူးဘာဖြစ်လို့တော့ယုံကြည်မှုနည်းနေလို့ဘာသာရေးအလို့ဆိုတာစိတ်လို့စိတ်လို့ဆိုတာယုံကြည်မှုရှိရတယ်ယုံကြည်မှုကိုရင်ဒီဆောက်ပြီးမှာဒီလို့ကိုဆက်လုပ်လို့ရတယ်ဘောဓရစာရီမှာသရကောင်းတရားတွေပြတဲ့နေရာမှာသတ္တပိလတုဒ္ဒစာကပညာဟိရိဥတ္တပါဒီလိုပြတယ်။အဲဒီမှာလည်းယုံကြည်မှုပါတာပဲ။နောက်လုပ်ငန်းတစ်ခုအနေနဲ့လုပ်ဖို့ရန်အတွက်မိမိမှာပြင်ဆင်ရမယ့်ပြင်ဆင်မှုပြတဲ့နေရာမှာသတ္တဝရိယတတိသမารိပညာဒီမှာလည်းယုံကြည်မှုပါတာပဲ။အဲ့တော့ဘာတွေပြင်ဆင်ထားရမလဲ။နံပါတ်၁သတ္တယုံကြည်မှုတွေပြင်ဆင်ထားရမယ်။ယုံကြည်မှုတွေပြင်ဆင်ထားရမယ်။လုပ်ငန်းတစ်ခုလုပ်တော့မယ်ဘာသာရေးလုပ်ငန်းလုပ်တော့မယ်ယုံကြည်မှုရှိနေရမယ်နောက်တစ်ခါနံပါတ်1ယုံကြည်မှုရှိပြီးတော့မှနံပါတ်2ဝရိယအဲ့ဒီယုံကြည်မှုလေးကိုခြေခံပြီးတော့အလုပ်တစ်ခုကိုစလုပ်ရမယ်စူးစမ်းထုတ်မှုဝရိယအဲ့ဒီတော့လုံးလုံးပြီးဆိုတဲ့အခါကျတော့ဘာဖြစ်လဲတတိလေးဖြစ်လာတယ်တတိလေးထားလာတယ်ဒီလုပ်ငန်းနဲ့ပတ်သက်ပြီးတော့ဒီနေ့ဒီချိန်မှာငါဒီလုပ်လုပ်ကိုလုပ်ရမယ်ဆိုတဲ့တတိတရားကလေးကကိန်းလာတယ်တတိတရားကလေးကကိန်းလာတဲ့နေ့အမြနံပါတ်၄ဝရိယတရားကလေးကလည်းအဲတမာတိတရားကလေးဖြစ်လာတယ်ဒီပေါ်မှာစူးစိုက်မှုလေးဖြစ်လာတယ်စိတ်ဝင်စားလာတယ်အဲဒီတော့စိတ်ဝင်စားလာတော့မှနံပါတ်ကပညာဆိုတဲ့အသိလေးတွေတိုးတက်လာတယ်ဒါဘာသာရေးလုပ်ငန်းတစ်ခုဒါနဖြစ်ဖြစ်သီလဖြစ်ဖြစ်သမထဖြစ်ဖြစ်ဝိပဿနာဖြစ်ဖြစ်ပြုလုပ်တဲ့နေရာမှာအဲ့ဒီ၅ချက်ဟာမပါမဖြစ် ပါရမယ်တရားတွေပဲသတ္တဝရိယတတိသမာဓိပညာဒီတရား၅မျိုးအဲဒါဒီထဲမှာအရေးကြီးဆုံးကတော့သတ္တတရားပဲသတ္တဆိုတဲ့ယုံကြည်မှုကလေးရှိမှအလုံးတစ်ခုကိုဆက်လုပ်လို့ရတယ်အခုဘုန်းကြီးတို့ပရိသတ်တွေဒီနေရာမှာအပင်မခံပြီးတော့ရောက်လာကြတယ်ဘာဖြစ်လို့ရောက်လာသတ္တဆိုတဲ့ယုံကြည်မှုလေးရှိလို့ရောက်လာတာသတ္တဆိုတဲ့ယုံကြည်မှုမရှိရင်ဘယ်တော့မှရောက်မလာဘူးဘုရားဘာသာပြင်မဲ့လို့လည်းပဲသတ္တတဲ့ယုံကြည်မှုအားနည်းတဲ့ပုဂ္ဂိုလ်စီဘုရားဘာသာရဲ့အလို့ကိုဘာတစ်ခုမှဆက်မလို့ဖြစ်ဘူးဒါလေးသတိထားကြည့်ပေါ့နော်ဘုရားဘာသာပြင်မဲ့ဘုရားဘာသာအလို့ကိုတကယ်လို့တော့မထင်နဲ့ဘုရားဘာသာနဲ့ဘုရားဘာသာအလို့မလို့ဘူးအဲဒီလိုပဲဒီမြတ်ဘာသာတွေလည်းဒီတိုင်းပဲနေမှာပဲမြို့ဖလာအားဖြင့်ဘာသာဝင်ဘယ်ဘာသာရဲ့လို့တော့နာမည်တတ်ထားမှာပဲဒါပေမဲ့ယုံကြည်မှုမရှိရင်သူတို့လည်းသူတို့လို့ကိုသူတို့ဆက်မလို့ဘူးဘုရားတန်ကြီးပဲဖြစ်မှာပဲဘုရားဘာသာထဲမှာလည်းဝိจิตတန်ကြီးပုံကိုယ်တွေအများကြီးပဲရှိတယ်။ပြပမာတွေမဟုတ်ဘူးပြတွင်းမှာကိုရှိတယ်နော်။ဒါကြောင့်ယုံကြည်မှုကိုအရင်တည်ဆောက်ရတယ်။အဲဒီတော့ယုံကြည်မှုတည်ဆောက်တဲ့အခါကျတော့ကိုတရားထိုင်တော့မယ်။တရားပေါ်မှာယုံကြည်မှုရဖို့ဆိုတာခုနပရာဒေါဂောတာတွေရှိဖို့လိုတယ်။ဒီတရားနဲ့ပတ်သက်တဲ့အကျိုးအကြောင်းအဆိုးကောင်းလေးတွေနားလည်ထားဖို့လိုတယ်။ဒါသူ့ရဲ့တဘာဝလေးတွေသိထားဖို့လိုတယ်။တရားတော်ဘလို့ရှိရတယ်ဘလို့မှားရတယ်ရှိရမယ်တရားလေးတွေဒါလေးတွေအကုန်လုံးသိလာတဲ့အခါကျတော့မဟုတ်ပြီဒီပုံမှာစိတ်ဝင်စားမှုတွေဖြစ်လာပရမယုံကြည်တဲ့ယုံကြည်တာကတတ္တနောက်တစ်ခါလုံးချင်ကံကျင်သိတိဖြစ်လာတဲ့အဲ့ဒါကဝရိယအာလုံငန်းတစ်ခုလုံးဖို့ရတော့တတိလေးထားလာတယ်တတိလေးရလာတယ်တတိစိတ်ဝင်စားလာတယ်သမာဓိပြီးတော့မှဆင်ញံနှလုံးသွင်းမှုလေးတွေနဲ့ပညာဉာဏ်လေးတွေတိုးတက်လာတဲ့ပညာအဲ့ဒီတရား၅မျိုးဟာမပါမဖြစ်လိုအပ်တဲ့တရားတွေပဲပြီးတော့ဒီတရား၅မျိုးထဲမှာနံပါတ်၁ဖြစ်တဲ့သရတရားလေးကိုအရင်မွေးရတယ်သရတရားမမွေးဘဲနဲ့ဘရောမအပင်မမခံဘူးစဉ်းစားကြည့်နော်တရားထက်တယ်ဆိုတာတဏှာကြီးထိုင်တယ်အနည်းဆုံးတဏှာကြီးထိုင်တယ်ပဲဒါညောင်းတာပေါ့ဖိမှန်းတာပေါ့နာရကျင်တာကြက်တာကြက်တာရှိတာပေါ့ယုံကြည်မှုဆိုတဲ့တရားတရားလေးမရှိတဲ့ပုဂ္ဂိုလ်ဘရောမအနာမခံနိုင်ဘူး။ကိုယ့်ရင်ကနေဒီရောက်လာဖို့တော့မလွယ်ဘူး။တဏှာကြီးထိုင်ဖို့နေနေတာကနော်။ကိုယ့်ရင်ကနေဒီရောက်လာဖို့တော့မလွယ်ဘူး။ကိုယ့်ရင်ကနေဒီရောက်လာတာကယုံကြည်မှုလေးရှိလို့ရောက်လာတာ။အရောက်လာပြန်တော့လေတဏှာကြီးလုံးလုံးတည်တည်ချာချာစနေတိကျထိုင်ဖို့ဆိုတာလေဒါလည်းယုံကြည်မှုရှိမှထိုင်တာ။ထိုင်တဲ့အခါကျတော့လေခုနလိုစနေတိကျလေးဖြစ်ဖို့ဆိုတာတတိလေးကပါလာတယ်။ယုံကြည်မှုရှိတယ်။ယုံကြည်မှုရှိတော့ဝရိယလေးကြိုးစားလို့ဒီနေရာရောက်လာတယ်ကြိုးစားတဲ့အခါတတိလေးထားလာတယ်သမာဓိလေးနဲ့စိတ်ဝင်စားလာတယ်ဟောပညာလေးနဲ့ဉာဏ်လေးတွေတိုးတက်လာတယ်အဲဒီတော့အဲဒီလိုဖြစ်ဖို့မှာခုနပြောသလိုအခြေခံကပရာဒေါဂောတသိရည်ကြီးတယ်အဲ့တော့ပရာဒေါဂောတသစ္စာနုတန်တိဟုတ်ပြီတရားနာတဲ့အခါကျတော့ဘယ်လိုတရားမျိုးနာရမလဲလို့မေးရင်သစ္စာတရားတဲ့နော်သစ္စာနုတန်တိသစ္စာနဲ့စတဲ့တရားသစ္စာရဲ့အခြေခံတရားလို့ဆိုလိုတာပေါ့နော်ဓာတိပရာဒေါဂောတကလည်းပဲသူကခက်တယ်နှလုံးသွင်းမှန်ဖို့ရန်အတွက်ပရာဒေါဂောတရှိဖို့လိုတယ်လို့ဓာတိပရာဒေါဂောတကြောင့်လည်းနှလုံးသွင်းမှားသွားတဲ့တွေကလည်းရှိသေးတယ်ပရာဒေါဂောတဆိုတာတရားနာတာကိုတရားနာခြင်းကြောင့်နှလုံးသွင်းမှန်လာတာရှိတယ်လို့အဲ့ဒီလိုတရားနာတော့မှနှလုံးသွင်းမှားသွားတာတွေလည်းရှိသေးတယ်။ဒါ။ဘာဖြစ်လို့လဲလို့ဆိုတဲ့အခါကျတော့ဒီဒိဋ္ဌိဖြစ်ခြင်းရဲ့အကြောင်းရှင်းမျိုးရှိတယ်။ခန္ဓာဝိဇ္ဇပါသောစပညာတကောအာယောနေတော့ဒုံမိတ်တော့ပရာဒေါခောသောပရိသမိရာမှတ်မှာပြတာ။အဲ့မှာလည်းပရာဒေါခောသတခါပြားနေပါနေပြန်အောင်။ပရာဒေါခောသတရားနာတာအဲ့ဒီတရားနာလို့ဒိဋ္ဌိဖြစ်တယ်ဆိုတော့ဟာအခုဒီမှာကတရားနာမှသရတရားလေးဖြစ်ပြီးတော့တရားရှုတာမှတ်တက်လာတယ်။ဟိုဘက်ကလည်းတရားနာလို့ဒိဋ္ဌိဖြစ်တယ်။ဆိုတော့ဒီတရားကလည်းရွေးဖို့လိုသေးတာပေါ့။ဒိဋ္ဌိဖြစ်မဲ့တရားရဲ့အမှန်သိမဲ့တရားရဲ့ဒီနှမျိုးမှာအမှန်သိမဲ့တရားရွေးနာတတ်ဖို့လိုတယ်။တရားတော်နာပါရဲ့တရားနာတော့မှပူဆိုးသွားတာတရားလည်းရှိသေးတယ်။လောကနော်။တရားနာလို့အမှန်ရောက်လာတဲ့လူရှိသလိုတရားနာတော့မှပူဆိုးသွားတာလည်းရှိတယ်။ဘာဖြစ်လို့လဲတော့ကုနာဒိဋ္ဌိဖြစ်သွားတာကိုအဲ့ဒါဒိဋ္ဌိဆိုတာကဘာလဲအယူမှားပါတာပေါ့အယူမှားပါတာအဲ့ဒီလိုအယူမှားလောက်တဲ့အယူမှားမှုကိုညွှန်ပြတဲ့တရားမျိုးကိုသွားနာမိလို့ရှိရင်ကိုယ်စိတ်ကလည်းအယူမှားသွားတာပဲအယူမှားသွားရင်ဒီဘက်ကိုအမှန်တိုင်းမရောက်တော့ဘူးဒါကြောင့်မို့လို့ စာမဆိုထားတာကတော့သစ္စာနုတန်တည်းတဲ့သစ္စာနဲ့စက်တဲ့တရားသစ္စာနဲ့စက်တဲ့တရားဆိုတော့ပုဂ္ဂိုလ်တ attva မပါရဘူးပါရင်လည်းပဲပုဂ္ဂိုလ်တ attva ပါရင်လည်းပဲဟောတာကပုဂ္ဂိုလ်တ attva ပညာနေနဲ့တင်ပြောတာစိတ်ထဲမှာစွဲမနေနဲ့တကယ်ရှိရမှာကဒါဒီလိုလားမှာပေါ့နော်ခေါင်းကပြောသလိုပေါ့လေခေါင်းကြီးတို့ဟုတ်လားဥပမာဖားကလေးကသေးတော့နတ်ပြည်ရောက်တယ်ဖားကနတ်ပြည်ရောက်တယ်လို့ဒီလိုသာမန်ပြောလိုက်တော့ဩဖားကနတ်ပြည်ရောက်သွားတယ်ဖားကနတ်ဖြစ်သွားတယ်သူကဒီလိုယူသွားမှာကိုဘာလို့လဲယူသွားဖားကနတ်ဖြစ်တယ်ဆိုတော့ဖားကနေမသိမပြောင်းဖဲနဲ့နတ်ပြည်ရောက်သွားတယ်ဆိုတော့သတ္တရဒိဋ္ဌိဖြစ်သွားတာပေါ့ဒါပရာဒေါကောသကြောင့်ဒိဋ္ဌိဖြစ်သွားတာဘုရားလက်ထက်တုန်းကလည်းအဲ့ဒီလိုဖြစ်ရမျိုးတွေရှိခဲ့ဘူးတယ်တာတိဆိုတဲ့ယန္တပါဘုရားကပြောတယ်ဒါအတိတ်ကာလတုန်းကကွာတဲ့ဘယ်ဘဝကငါဝေသန္တရာဖြစ်ခဲ့တယ်အဲဒီတုန်းကငါသုဏတာမတို့သာနာကုမာရတို့စသည်ဖြင့်ဒီလိုဖြစ်ခဲ့တယ်သူကသူ့ရဲ့ဘဝဖြစ်စဉ်လေးတွေပြန်ပြောပြနေတာကိုပြန်ပြောပြနေတဲ့အခါကျတော့တရားကတော့သူကသာမန်ပဲရသဗျာတို့တရားဟောတဲ့အခါမှာဘလူပဲတရားဟောဟောသူကတရားဆိုတာ2မျိုးရှိတယ်သုတ္တန်ဤအဘိဓမ္မာဤ2မျိုးရှိတယ်သုတ္တန်ဤဆိုတာကပုဂ္ဂိုလ်တ attva ကိုအဓိကထားပြောတာအဘိဓမ္မာနီဆိုတာကယုံနာခန္ဓာကိုအဓိကထားပြောတာဝိပဿနာရှုမဲ့ပုဂ္ဂိုလ်သည်အဘိဓမ္မာနီနဲ့နာပြီးတော့အဘိဓမ္မာနီနဲ့ဆင်ញင်နှလုံးသွင်းရတယ်အတ္တမအနေနဲ့သရတရားတက်ဖို့ကြတော့သုတ္တန်ဤပေါ့နော်သရတရားတက်ဖို့ကြတော့သုတ္တန်ဤဝိပဿနာရှုတဲ့ပုဂ္ဂိုလ်ကအဘိဓမ္မာနီအဲ့ဒါမြတ်စွာဘုရားကတရားနှစ်မျိုးလုံးဟောတယ်အဲ့ဒီနှစ်မျိုးလုံးမှာသုတ္တန်ဤကိုဟောခြင်းသည်သရတရားဖြစ်ဖို့အဘိဓမ္မာနည်းကိုဟောခြင်းသည်ဝိပဿနာရှုဖို့ဒီလိုနားလည်ထားအောင်ပေါ့ဒါကြောင့်မလို့မြန်မာနိုင်ငံမှာရှေ့တုန်းကတရားတွေဟောသုတ်တန်တွေဟောဟောပြီးလို့ရှိရင်နောက်ဆုံးအဘိဓမ္မာတတ်တယ်ဆိုတာကြားဖို့မှာပေါ့နော်အဘိဓမ္မာတတ်တယ်ဆိုတာနောက်ဆုံးကြားမှာအဘိဓမ္မာနည်းရတော့ဘလို့ဘလို့ရှိတယ်ဒီလိုပြောလိုက်တာကိုနေမောသုတ်တန်တွေပြောလိုက်လို့ရှိရင်ခုနလိုအယူဆမှားတော့မှာဆိုလို့အဘိဓမ္မာနည်းကြီးထည့်ပြောလိုက်တော့မှာဩဒီလိုလားဒီလိုသိရတာကိုဘုခေတော့အဘိဓမ္မာတတ်တာရေလို့တော့သိပြီရှိတော့ဘောနော်အဲ့တော့မြတ်စွာဘုရားကသုတ္တန်ဤနဲ့ပြောတယ်သရတရားဖြစ်ဖို့ပြောတာခန္ဓာပြောတယ်လူဘဝမှာလူလို့ရှိရင်လည်းပြောက်တယ်ဒီလားဆောက်ဒီသက်ရှိတယ်ဒါတွေကသရတရားဖြစ်ဖို့ပြောတာဒီတိုင်းလိုက်လို့ပါလို့ပြောတာမဟုတ်ဘူးနော်သရတရားဖြစ်လာတော့ဒါနကုသိုလ်တွေပြုတယ်ဒီလားတွေဆောက်ဒီတယ်ဟောပြန်တယ်လို့ဆောက်ဒီပြီးတဲ့အခါကျတော့ဒါနဲ့တည်းရပ်မထားပါနဲ့လူဘုံတတ်ဘုံစရာလည်းဘလောက်ပဲချလာတယ်ပြောပြောဘလောက်ပဲသက်ရှိတယ်ပြောပြောဟောသူလည်းဥနာတွေမกินဘူးသူလာသူကလည်းခန္ဓာ၅ပါးရှိတဲ့တည်းဖြစ်ဖြစ်ဒုက္ခသစ္စာမကင်းဘူးဒါကြောင့်လူပြိဏပြေကိုမယိမှန်းပါနဲ့ဟောဒီလိုပြန်ပိတ်တာကိုဘုရားကနော်ဌာနတရားသီလတရားတွေဟောပြီးတော့ဒါလူပြိကအလှလုံးအလှပေးလို့လူချမ်းသာနဲ့ချမ်းသာရတယ်သီလဆောက်ပြီးလို့အသက်ရှိတယ်ဓမ္မတွေဟောပြီးတော့ဘုရားကဓမ္မတွေရည်ရတာမဟုတ်ဘူးဟောပြီးမင်းတို့လူချမ်းသာနဲ့ချမ်းသာရတာတော့ဟုတ်ပါရဲ့ဒါပေမဲ့လို့အဲ့ဒီလူချင်းလူချမ်းသာနဲ့ချမ်းသာဆိုတာဟာလည်းပဲခန္ဓာငါးပါးမกินဘူး။ဥနာတိမกินဘူး။ဒါကြောင့်မလို့အဲ့ဒါကိုမတောင်းတနဲ့။တကယ်တောင်းတရမှာကနိဗ္ဗာန်။ဟော။ဘုရားကအဲ့ဒီလိုညွှန်ပြပေးတာ။အဲ့ဒီတော့ခုနတုန်းကလို့ဘုရားကဟောခဲ့တယ်။ဝိသန္ဒရာဖြစ်ခဲ့တယ်ဘလို့ဘလို့သောနာသမဘလို့ဘလို့သနာကုမာရဘလို့ဘလို့ပေါ့လေနော်။အဲ့ဒီလိုဟောတဲ့အခါကျတော့ခုနတာတိယံကဘလို့သဘောပေါက်လဲလို့ဆိုတော့ဟာသောနာသမသေလို့ဝိသန္ဒရာဖြစ်တယ်သောဏတမ္မာကဝိသန္ဒရာဖြစ်တယ်သေလို့တော့မပါတော့ဘူးသောဏတမ္မာကဝိသန္ဒရာဖြစ်တယ်ဝိသန္ဒရာကဒုတိယနတ်ပြည်ရောက်တယ်အဲဒုတိယနတ်သားကလည်းလူဘဝရောက်လာတယ်ဖျားဖြစ်တယ်ဆိုတော့ပါရတိဖြစ်သွားတယ်သန္ဒရာတိဖြစ်သွားတာပေါ့အဲတော့တာတိယဟန်ကိုယ်တိုင်နှလုံးသွင်းမှားသွားတော့တရားနာရင်လည်းနှလုံးသွင်းမှားသွားတော့နော်သန္ဒရာတိဖြစ်သွားတယ်နောက်တော့မှဖျားကပြန်ပြီးတော့အမှန်ပြန်ပြင်ယူရတယ်အဲ့လိုပဲဒီခေတ်မှာလည်းပဲတရားနာရင်းเนี่ยကိုပဲနှလုံးသွင်းမှားပြီးတော့ဒိဋ္ဌိဖြစ်သွားတဲ့ပုံစံတွေလည်းဒိဋ္ဌိอยู่သွားတဲ့ပုံစံတွေလည်းရှိတဲ့အတွက်တရားနာတဲ့အခါမှာအဘိဓမ္မာသဘောတရားပါတဲ့တရားကိုတနည်းအားဖြင့်ပြောရင်သစ္စာတရားကိုနာပေးရတယ်เนาะသုတ်တန်တရားကြီးပဲနာလို့မဖြစ်ဘူးအဘိဓမ္မာတရားလေးလည်းနာပေးရတယ်သစ္စာတရားလေးလည်းနာပေးရတယ်အဲ့လိုနာတော့မှနှလုံးသွင်းကျက်လာဒါကြောင့်ပရာဒေါသကောသောသစ္စာနုတ္တတိသစ္စာနဲ့စက်တဲ့ယုံနာခန္ဓာဖြစ်သောပြတ်သောအဲ့ဒီသဘောတရားတွေဟောတဲ့တရားကလေးတွေကိုနားပေးပါ ါရေးကြည့်ပါလေဟုတ်လားအဲ့တော့တရားနာတယ်တရားနာတယ်ဆိုတော့တရားနာနေတာပဲဆိုပြီးမဲ့တရားနာတိုင်းလည်းပဲနှလုံးသားကမှန်ရင်မှမှန်တာနှလုံးသားမှန်စေနိုင်တဲ့တရားကိုရွေးနာဖို့လိုပါလေဒါသက်ရေးကြည့်ပါလေအဲ့ဒီလိုနှလုံးသားမှန်စေနိုင်တဲ့တရားကိုနာတော့ဘာတွေသိရမလဲဆိုတဲ့အခါကျတော့ဉာဏ်ပညာနည်းနဲ့ရှုခံတရားတွေသိရတာပေါ့ဘလို့ရှုဘလို့မှတ်ရှုရမယ့်တရားတွေကဘယ်ဟာမရှုရမယ့်တရားတွေကဘယ်ဟာဒါတွေသိလာတာပေါ့အဲ့ဒီလိုသိလာတဲ့အခါကျတော့တကယ်လုံငန်းကွယ်ဝင်တဲ့အခါကျတော့ဟောဒီလိုဟာရှုရမယ်ဒီလိုဟာမရှုရဘူးဒီလိုမြင်မှားတယ်ဒီလိုမြင်မှန်တယ်အဲ့ဒီလိုသိသွားတော့လုံငန်းလုပ်တဲ့အခါမှာလည်းလည်းခီးရောက်သွားတာအဲ့ဒီလိုလုပ်ငန်းလုပ်တာကိုတော့တည်ရဏပညာလို့ဒီလိုခေါ်တယ်။အခုနောက်တော့ကပြောတဲ့စကားနဲ့ပြောရင်တော့ဣစ္ဆတေသသမ္မာမနတိကာရောဟုတ်တယ်မလား။ဒုတိယခုနကပြောတဲ့စကားလေ။နံပါတ်1ကပရာဒေါသခောသောသစ္စာနုတ္တံတိသစ္စာတရားနာရမယ်။နံပါတ်2ကဣစ္ဆတေသသမ္မာမနတိကာရောဆိုတာပြောတာလဲဆိုတော့ခန္ဓာကိုညံဆိုင်ဒီလိုပြောတာကောနော်ခန္ဓာကိုညံဆိုင်ခန္ဓာကိုမှန်တယ်သိအောင်နှလုံးသွင်းအဲ့ဒီခန္ဓာကလည်းအပြင်ဘခန္ဓာရှိတယ်အတွင်းခန္ဓာရှိတယ်ဣစ္ဆတလို့ခေါ်တဲ့အတွက်အတွင်းခန္ဓာဒါလည်းသိထားဖို့လိုတယ်အတွင်းခန္ဓာသို့မဟုတ်အတန်ကလေးတစ်ခုကြားတယ်အတန်အာယုံမပြုတ်နဲ့ကြားစိတ်ကိုအာယုံပြုတ်နော်အတန်အာယုံမပြုတ်နဲ့ကြားစိတ်ကိုအာယုံပြုတ်အသိပင်ကလေးကသိရကလေးကြွေကြားနေတယ်သိရကလေးကြွေကြားတာအာယုံမပြုတ်နဲ့ကိုယ်တန်တာမှာဒီလိုပဲဖြစ်တော့ပြက်တော့ဘလို့ဖြစ်ပြီဘလို့ပြက်တယ်ဆိုတာကိုအာယုံပြုတ်တရားကလေးကြွေကြတာကြည့်ရင်သံဝေကဉာဏ်ရမယ်။ဩသူကဒီလိုလေးပါလား။ဒီလိုသဘောရှိပါလား။ဝိပဿနာဉာဏ်မဖြစ်ဘူး။ဝိပဿနာဉာဏ်ဖြစ်ဖို့ကြတော့ခန္ဓာကိုပြန်ကြည့်ရတယ်။နော်။အဲ့တော့ခန္ဓာတော့ကလိုပဲအတန်ကလေးအာယုံပြီးအတန်လေးရဲ့ဖြစ်လာတဲ့ပြတ်သွားတယ်။ဩသူကဒီလိုရှိပါလား။ဒါဝိပဿနာဉာဏ်မဟုတ်ဝိပဿနာဉာဏ်ခန္ဓာကိုကြည့်ရတယ်။ခန္ဓာကိုကြည့်ပြီးတော့မှခန္ဓာကိုရဲ့ယုတ်မနတမသဘောတရားလေးတွေကြည့်ပြီးတော့ဖြစ်သဘောပြတ်သဘောလေးတွေမြင်ပြီးတော့မှအော်ခန္ဓာကိုယ်ထဲမှာရှိတဲ့သဘောတရားကဒီလိုပျက်စီးနေသလိုဖောက်ပြန်နေသလိုဒုက္ခသစ္စာဖြစ်နေသလိုအပြင်ဘက်မှာရှိတဲ့အရာအလုံးဟာလည်းပဲဒီတိုင်းကြီးပါလားဒီလိုဆုံးဖြတ်ရမှာ ఓ เนาะဒါပြတာတိတ်ရဏကရဲ့ပစ္စုပန်ရဲ့၃မျိုးရှိတယ်အဲ့ဒီ၃မျိုးမှာလည်းပဲအဓိကကပစ္စုပန်ခန္ဓာကိုကြည့်ရအောင်အခုကြောင်းတဲ့ဆံမှာအခုပေါ်တဲ့ခန္ဓာဒီပစ္စုပန်ခန္ဓာအဲ့ဒီခန္ဓာကိုကြည့်လွန်သွားတာဒီပြတ်သွားပြီမရှိတော့မရောက်သေးတာဒီမပေါ်သေးဘူးကြည့်လို့မရဘူးဒါပြန်အတိတ်နာဂခန္ဓာကောဖြစ်ဖြစ်မသိရဘူးလားသိရတယ်ဘလို့နည်းနဲ့သိရမလဲဆိုရင်ပြစ္ဆုတ်ပါခန္ဓာကိုယဉ်ကြည့်ပြစ္ဆုတ်ပါခန္ဓာကြည့်တော့သိပြီသိပြီဆိုတော့မှဩပြက်သွားတဲ့အတိတ်ခန္ဓာကလည်းဒီသဘောတိုင်းပါလားဒီလိုသိရမှာဟုတ်မရောက်သေးတဲ့နာဂခန္ဓာတွေကလည်းဒီသဘောတိုင်းပါလားအဲ့ဒီလိုအလားတူပုံစံလိုကြည့်ပြီးတော့မှအနိစ္စဒုက္ခအနတ္တကိုသိရင်ပြီးတော့ယူလိုက်တာတကယ်ကြည့်ရမှာကအရင်ဆုံးကြည့်ရမှာကပြစ္ဆုတ်ပါခန္ဓာအတွင်းဉာဏ်နှမျိုးတော့မှာတကယ်ကြည့်ရမှာကအတွင်းနော်အတိတ်နာကပြစ္ဆုတ်ပါသုံးမျိုးတော့မှာတကယ်ကြည့်ရမှာကပြစ္ဆုတ်ပါပြစ္ဆုတ်ပါဒီလိုလေးမှတ်ထားပေါ့အဲ့တော့လက်ချက်ရှိတဲ့နံပါတ်၁ကသစ္စာတရားနာရမယ်သစ္စာတရားဆိုတာကယောသဘောနံသဘောခန္ဓာသဘောဖြစ်ပြက်သဘောဖြစ်ပြက်ဆိုတဲ့အထိပါဖြစ်ပြက်ဆိုတာပါတော့ဥဒိယဘယသတိပဋ္ဌာန်ပါဠိတော်မှာကသမုဒိယဓမ္မနုပ္ပတိဝါဖြစ်တာကိုလည်းမြင်အောင်ကြည့်ဘောရဓမ္မနုပ္ပတိဝါပြက်တာကိုလည်းမြင်အောင်ကြည့်ဖြစ်တာလည်းမြင်အောင်ကြည့်ပြက်တာလည်းမြင်အောင်ကြည့်ဒီလိုပြောထားတာကိုအဲ့တော့သွားတယ်သွားတယ်သွားတယ်အဲသွားတယ်ကိုသွားတယ်လို့မှတ်ဒီလောက်နဲ့သူကဖြစ်ပြမဟုတ်သေးဘူးနော်သွားတာကိုသွားတယ်လို့မှတ်ရောလောက်နဲ့ဖြစ်ပြမဟုတ်သေးဘူးသွားတယ်ဘယ်လိုကသွားတာလို့ဒါလာအောင်မယ်လေသွားတယ်ဘယ်လိုကသွားတာတော့နော်ဘယ်လိုကသွားတာတော့ဆိုတော့မြတ်စွာဘုရားက၃ချက်စံထားပြီးတော့ပြောတယ်ဥပမာယုံတရားနဲ့ပတ်သက်လိုက်နံပါတ်၁ဣတိရူပံရုပ်ကိုသိအောင်လို့နော်ယုတ်ကိုသိအောင်လို့သွားတယ်ဘလူကသွားတယ်တော့ယုတ်ကလေးကသွားတယ်သုံးမဟုတ်နာရဲ့သဘောကြောင့်ယုတ်တရားလေးကသွားတယ်စသည်ဖြင့်ပေါ့နော်အဲ့တော့သွားတဲ့အမူအရာလေးကိုသိအောင်လို့ဆိုပေမဲ့အဲ့ဒီသွားတဲ့အမူအရာလေးမှာယုတ်ကလေးဘလူဖြစ်လာတယ်လေဟောဒါလေးကယုတ်ဒီလိုသိရမယ်ဒီလိုသိရမယ်အဲ့တော့ခြေတော်ဒီယုတ်လားသုံးမဟုတ်ခြေတော်ထဲမှာရှိတဲ့သဘာဝတရားလေးဒီယုတ်လားဒါလေးတွေခွဲကြည့်ရမယ်ပြညတ်ပရမခွဲကြည့်ရမယ်ပြညတ်ဒီယုတ်စိတ်မဟုတ်ဘူးပရမကမှာယုတ်စိတ်ပညာကိုရုပ်လို့တော့ပြောမယ်ဒါပေမဲ့ပညာသည်ရုပ်စင်မဟုတ်ဘူးပရမသဘောကမှရုပ်စင်အဲ့တော့ပညာနဲ့ပရမခွဲရမယ်ပညာပရမဖွဲပုံကိုတရားနာပြီးတော့သိရမယ်တရားလေးလာပြီးတော့သိရမယ်ကိုယ့်အနေကိုမခွဲရဘူး အဲ့လိုလေးလာတော့နားလည်းတဲ့အခါကျတော့မှပညာပရမကွဲလာမယ်နော်ပြစ္ဆုတ်ပန်ဒိဋ္ဌာကကွဲလာမယ်အဲ့ဒီလိုကွဲလာတဲ့အခါကျတော့ဟောတဏှာညတဏှာညလမ်းတာကိုသိအောင်လို့ဆိုပြီးမယ်ဟုတ်လားခြေတော့ဒီပညာလားပရမလားနော်နောက်တကပညာကဘယ်ဟာတော့ပရမကဘယ်ဟာတော့တရားနာထားရင်သူခွဲရတယ်တရားမနာရင်တော့မခွဲရဘူးတရားနာမနာဘဲနဲ့ကဲမကြွရင်ကြွတယ်လို့သိလှမ်းရင်လှမ်းတယ်လို့သိချရင်ချတယ်လို့သိဆရာကပြင်မပေးဘူးဆိုဒီလောက်သိနေရုံနဲ့ပညာပရမမကွဲဘူးအဲ့တော့ဆရာကဘာလုပ်ပေးရလဲပြင်ပေးရတာဟောပေးမင်းပရမသိပြလားသိပြီသိတာဒီတတိသတိပ္ပံဖြစ်ပြီဒီလိုပြောရတာကိုနော်ကြွကြွတာကြွမှန်းသိလှမ်းတာလှမ်းမှန်းသိချတာကြာဒါမင်းသတိပ္ပံဖြစ်နေပြီမှန်းတဲ့သတိပ္ပံသတိပ္ပံဒီသမထာသမာဓိမကင်သုံးပါနော်အဲ့ဒီသတိလေးနဲ့သိလာတဲ့အခါကျစိုးစားတာတွေကဝိရိယအဲ့ဒီပုံမှာစိတ်ကလေးစိုက်နေတာတွေကသမာဓိပေါင်းတော့တတိယသမာဓိရဲ့ဝိရိယရဲ့ဒီလိုလာတာကိုအဲ့ဒီတတိယသမာဓိရဲ့ဝိရိယရဲ့သုံးပါးနဲ့သိတော့ကြွရင်ကြွမှန်းသိလှမ်းရင်လမ်းမှန်းသိချိုင်ချမှန်းသိကြွလှမ်းသွားနေတဲ့ဟောဒီခြေတော်ကြီးကိုအာယုံစိုက်ထားတဲ့အခါတော့သမာဓိလေးဖြစ်နေပြီဟုတ်ပြီဒါပေမဲ့ဝိပဿနာမဖြစ်သေးဘူးဝိပဿနာပြောင်းဆက်လို့ရအောင်ဝိပဿနာပြောင်းဆက်လုပ်တဲ့အခါကျတော့ဟုတ်ပြီခြေတော်ကကြွားတာနှမ်းတာပြီမဲ့အဲ့ဒီခြေတော်ဒီရုပ်အစင်လားပညာလားပရမလားဒါလေးကိုဆက်လေးလားဆရာသမားကဒါကိုထပ်ဆင့်ပြောရသေးတယ်မပြောလို့မရဘူးနော်ထပ်ဆင့်ပြောလိုက်တဲ့အခါကျတော့ခြေတော်ဒီပညာရွေးချယ်တဲ့သဘောလေးကပရမလှုပ်တဲ့သဘောလေးကပရမနော်ကျုပ်တင်ပြတဲ့သဘောလေးကပရမဆွဲချတဲ့သဘောလေးကပရမသစ္စာတလုံးကိုအပေါ်နေကင်ပြီးတော့ခိုင်ကနေကင်ပြီးတော့ဆွဲမလိုက်သလိုသစ္စာကအတ္တသစ္စာကသူ့ကြီးတက်နေတယ်ဆိုရင်မရှိဘူးဆွဲမတဲ့လက်ကဆွဲမလို့သစ္စာကြီးပေါ်တက်လာတာ။ဟောပြန်လှုပ်ချလိုက်တော့အောက်ပြန်ကျသွားတယ်။အဲဒီလိုပဲခန္ဓာကိုယ်ထဲမှာလည်းသဘာဝတရားလေးတွေရှိတယ်ပရိယာဘောဒီဇောဘာယောအဲဒီသဘာဝတရားလေးကတုံတင်ပေးလာလို့ဟောဒီခြေတော်ပုံမှန်သနာကြီးပေါ်တက်လာတာ။ပြန်လှုပ်လိုက်တော့အောက်ပြန်ကျသွားတယ်။အဲ့တော့ခြေတော်ကိုမကြည့်နဲ့အဲ့ဒီတဘာဝလေးမြင်အောင်ကြည့်အဲ့ဒါလေးကမှရုပ်စစ်ဒီလိုပညာပရမခွဲပြရတာကိုအဲ့ဒီလိုခွဲပြလိုက်တော့မှဣတိရူပံဟောရလေးကရုပ်ပဲဣတိဝေဒနာဟောရလေးကဝေဒနာပဲဣတိဝိညာဏဟောရလေးကစိတ်ပဲဒီလိုခွဲပြလိုက်တော့မှအော်ဒါလေးကရုပ်ဒါလေးကနာမ်အဒါကပညာဒါကပရမပညာဒီယုံနာမဟုတ်ဘူးပရမကမှယုံနာဒီလိုသိသွားတာဒါပရဒေါခောသအရေးကြီးပုံလေးကိုပြောပြတာနော်အဲ့လိုသိသွားတဲ့အခါကျတော့မှစိတ်စိုက်ကြည့်လိုက်တဲ့အခါကျတော့ကိုယ့်ရဲ့အာယုံပြုတ်ရမယ်အာယုံလေးကအရှုကအာယုံကလေးကစောစောတုန်းကမသိခင်တော့ကခြေတော့ကအာယုံပြုတ်ခြင်းပြုမယ်ဒါပေမဲ့သိသွားတဲ့အခါကျတော့ခြေတော့ကအာယုံမပြုတ်တော့ဘူးခြေတော့ပုံမှန်သဏ္ဍာန်ကြီးထဲမှာရှိနေတဲ့သဘာဝတရားကလေးတွေကိုအာယုံပြုတ်လာတယ်အာယုံပြုတ်တဲ့လေ့ကျင့်လေးရလာတယ်အဲ့ဒီလေ့ကျင့်လေးရလာတော့ဟိုပူတဲ့သဘောအေးတဲ့သဘောတောင်းသဘောတင်းသဘောမာသဘောပြော့သဘောရွေးချယ်တဲ့သဘောတုံ့ကန်တဲ့သဘောအဲ့ဒီသဘောလေးတွေကိုစိတ်ကရောက်ရောက်ရောက်ရောက်လာတာအဲ့တော့တမာရီလေးဖြစ်လာတမာရီလေးဖြစ်လာတော့မှအရှုကံလေးမှန်လာပြီမှန်လာတော့မှနော်အဲ့ဒါကလေးကိုသိသိချာချာဆင်ញံနှလုံးသွင်းမှုလေးနဲ့ကြည့်လိုက်တဲ့အခါကျတော့ဆင်ញံနှလုံးသွင်းတာကတမာဒိဋ္ဌိနဲ့တမာသင်္ကပ္ပတမာသင်္ကပ္ပတရားတွေးတာတွေးတဲ့သဘောဘယ်လိုတွေးတယ်လဲမှတ်မှတ်ကန်ကန်တွေးတာမှတ်မှတ်ကန်ကန်တွေးတာနော်ပုဂ္ဂိုလ်တ attva တွေအတွေးမပါဘူးပညာတွေးမပါဘူးတကယ်ပရမတ်ရောက်အောင်သူတွေးနေတာအဲ့ဒီအတွေးကလေးဆိုတဲ့တမ္မာသင်္ကပ္ပအတွေးကလေးပါမှတမ္မာဒိဋ္ဌိကဆုံးဖြတ်ချက်ချနိုင်တာဒီတော့တမ္မာသင်္ကပ္ပကတွေးတာတမ္မာဒိဋ္ဌိကကြည့်တာတွေးပြီးတော့ကြည့်တွေးပြီးတော့ရှုဒါကြောင့်မဟုတ်ဆရာတော်ဘုရားကြီးကပြောတယ်ဝိပဿနာဆိုတာတွေးရှုတာလေအဲ့တော့တွေးတယ်ဆိုတာပေါက်ကြရီလျှောက်တွေးနေတာမဟုတ်ဘူးเนาะယောသဘောနံသဘောလေးနဲ့ပတ်သက်ပြီးတော့တွေးနေတာ။ဩဒါဠိကဘလို့လေးတော့ဒါဠိကဘလို့သဘောလေးတဲ့ဒီလိုတွေးနေတာကိုအဲဒီလိုတွေးနေတာဒီအမတင်ကပါဟုတ်ပြီတွေးတဲ့အခါတော့သိသွားပြီသိတာလေးဓမ္မတိရှိဟောဒီအဲ့တော့ပညာစခန်းပါလာပြီပညာမဲ့ကလေးပေါ်လာပြီအဲ့ဒီပညာမဲ့ကလေးနဲ့ပေါင်းစပ်လိုက်တဲ့အခါတော့မဟုတ်တယ်ဒါဠိကတော့ယုတ်ဖြစ်လာတာဟောဒါဠိကယုတ်ကလေးပြတ်သွားတာဒါလေးကဉာဏ်လေးဖြစ်သွားတာဖြစ်လာတာဒါလေးကဉာဏ်လေးပြတ်သွားတာခန္ဓာတော်ကမြတ်စွာဘုရားပြောတယ်နံပါတ်1ဣတိရူပံယုတ်ကိုသိအောင်လို့ယုတ်ဆိုတာဘာလဲဆိုတာသိအောင်လို့တရားနာတယ်ဆိုတဲ့နေရာမှာလေနံပါတ်1ဣတိရူပံယုတ်ဆိုတာဘာလဲဆိုတာသိအောင်လို့ဣတိဝေဒနာဝေဒနာဆိုတာဘာလဲဆိုတာသိအောင်လို့ စိတ်ဆိုတာဘာလဲဆိုတာသိအောင်လို့ဘုရားကိုယုံမှမသိဘုရားကိုနာမှမသိဆိုရင်သူကမရှိတတ်ဘူးနောက်တစ်ခါနံပါတ်2ဣတိရူပတသမှုရိယောဘလို့ဖြစ်သွားတာလေးကတော့ယုတ်ကလေးပေါ်လာတာပဲဟောဘလို့ဟာလေးကတော့နတ်တရားလေးပေါ်လာတာပဲဒါကိုသိအောင်လို့နောက်တစ်ခါနံပါတ်3ဣတိရူပတအထင်ကမောဟောဘလို့သဘောတရားလေးကယုတ်ကလေးပြတ်သွားတာပဲဘလို့လေးဖြစ်သွားရင်တော့နတ်တရားကလေးပြတ်သွားတာပဲဒါလေးသိအောင်လို့သိရမယ့်သဘော3မျိုးရှိတယ်ဒါတရားနာတဲ့အခါမှာလေတရားနာတဲ့အခါမှာတစ်မျိုးနဲ့နာလို့မရဘူးယောနပတ္တရင်လဲပရမဘယဟာဒီယုတ်စရာကိုသိအောင်လို့ဒုတိယဘလုံနေထားလေးကယုတ်ကလေးပေါ်လာတာပဲယုတ်ကလေးဖြစ်လာတာပဲသိအောင်လို့တတိယဘလုံဟာလေးကတော့ယုတ်ကလေးပြတ်သွားတာပဲဆိုတာသိအောင်လို့နော်အဲ့ဒီ၃ချက်လုံးစုံမှတကယ်လက်တွေ့လုံငန်းကိုဝင်လို့ရတာသိမလို့ရှိရင်သူကကိုယ်နဲ့ကိုယ်လုံလုံသိလာနိုင်မယ်လုံလုံသိလာနိုင်မယ်ဆိုပေမဲ့လို့လေညာတာပညာမပါရင်သိနေပေမဲ့ကိုယ်သိတာဘာမှမသိတဲ့အခါကျတော့ဒီပုံမှာသတိသမารိပညာတကယ်မကိန်းလာဘူးပေါ့နော်အဲဒီတော့ခုနသတိပဋ္ဌာန်ပါဠိတော်မှာလည်းပဲပရမပါလဲသွားတာသွားတာသွားတယ်လို့သိအောင်လို့ရတာရတယ်လို့သိအောင်လို့ဒုတိယပါပြောတော့သမုဒိယဓမ္မနုပတိဝါအဲဒီသဘောတရားလေးတွေဖြစ်လာတာကိုဖြစ်တယ်လို့သိအောင်လို့ဟောသတိပဋ္ဌာန်ပါဠိတော်မှာကိုဖရာဟောခဲ့တာလေနောက်တကအာဝေယဓမ္မနုပတိဝါအဲဒါလေးတွေပြတ်သွားတာကိုလည်းပြတ်သွားတယ်လို့သိအောင်လို့သတိပဏ္ဏပါဠိတော်မှာအဲ့ဒီထီဟောခဲ့တာနော်အဲ့တော့သွားတာသွားတာသွားတယ်လို့ဒီရတဲ့ရတယ်လို့ဒီဖခင်ကဒီလောက်နေရထားတာမဟုတ်ဘူးဟောတဲ့ပုဂ္ဂိုလ်ကလည်းဒီလောက်နေရထားလို့ရှိရင်လက်တွေ့လုံငန်းကဝင်တဲ့အခါမှာမလုပ်တတ်ဘူးအဲ့ဒီလောက်နေတရားတွေ့ပြီလို့ပြောလို့လည်းမမှန်ဘူးအဲ့ဒီလောက်နေသွားတာသွားတာသည်လာတာလာတာသည်သွားမှသည်လာမှသည်ဆိုရင်ဒါသတိပဏ္ဏမှဖြစ်မယ်သတိပဏ္ဏဆိုတော့ပညာမပြောက်ဘူးပေါ့နော်ပညာမပြောက်ဒါကြောင့်မလို့ပညာပြောင်းဘုရားကဘယ်လိုဆက်ဟောလဲဒီဒီအဲသမုဒိယဓမ္မနုပတိဝါအဲ့ဒီသဘောတရားကလေးဖြစ်လာတယ်။ဟောဒီလိုလေးဖြစ်လာတာကတော့ဒါကတော့ပညာလေးဖြစ်နေတာ။ဟောဒီလိုလေးဖြစ်လာတာကတော့ဒါကပရမန်လေးဖြစ်နေတာ။ဒါကယုတ်ကလေးဖြစ်နေတာ။ဟောပူတဲ့သဘောလေးပေါ်လာရင်ဟောယုတ်ကလေးဖြစ်လာတာပဲ။ခြေတဲ့သဘောလေးပေါ်လာရင်ဟောဒီယုတ်ကလေးဖြစ်လာတာပဲ။မတက်ကြနေတဲ့အခါကျတော့ခြေစလုံးလေးကတောင့်လာတယ်တင်းလာတယ်။ဟောဒါတောင့်သဘောတင်းသဘောလေးကယုတ်သဘောလေးဖြစ်လာတာပဲ။ခြေစလုံးကိုပြောတာမဟုတ်ဘူး။ခြေစလုံးထဲမှာတောင်သဘောတင်းသဘောလေးဖြစ်နေတာဒါယုတ်ကလေးပေါ်လာတာပဲဒီလိုသိရတာကိုထိုင်တဲ့အခါကျတော့လည်းပဲထုံနေကျင်နေတာတွေကြိုက်တယ်ကြိုက်တယ်ဒါပထဝီသဘောလေးပေါ်လာတာပဲဒီလိုသိရပါနောက်တစ်ခါပြတ်သွားပြီဝေယဓမ္မနုပတိဝါစက်တာလေးကိုလည်းသိအောင်လို့စက်တာလေးကျတော့ဘယ်လိုနည်းနဲ့ပြတ်တယ်လဲဆိုတော့သဘောပေါ်မှာတင်ထားတဲ့ဖန်ခေါ်ကလေးတစ်လုံးကြကွဲသလိုပြက်တာမျိုးတော့တွေ့ရမှာမဟုတ်ဘူးเนาะဘလဲပေါ်မှာရေးထားတဲ့စာကလေးတစ်လုံးကိုဖြတ်လိုက်သလိုပြက်သွားတာမျိုးတော့တွေ့ရမှာမဟုတ်ဘူးဘာဖြစ်လို့တော့ရုပ်တရားကလေးကလည်းရုပ်တရားကလေးတစ်ခုမရှိတဲ့နေရာမှာနောက်တစ်ခုအစာပြီးချက်ချင်းဝင်လာတာဉာဏ်တရားကလေးကလည်းတစ်ခုမရှိတဲ့နေရာမှာနောက်တစ်ခုချက်ချင်းအစာဝင်လာတာဘာနဲ့တူတယ်လဲဆိုတော့မြင်ထဲမှာရေးခြင်းရေးရင်ဟာเนาะကြည့်နေတဲ့ဒီနေရာလေးကြည့်နေတယ်ကြည့်နေကြည့်နေတဲ့အချိန်မှာပဲရေကလေးကမရှိတော့ဘူး။ဘယ်ရောက်တော့အောက်စီးသွားတယ်။ဒီနေရာကွက်လိုက်ကြည့်ဖြစ်သွားတာမဖြစ်ဘူး။ချက်ချင်းရောက်ချက်ချင်းပြည့်တာ။ချက်ချင်းပြည့်ချက်ချင်းပြည့်ချက်ချင်းပြည့်။အဲ့တော့ကိုကအောက်ရောက်သွားတဲ့ရေကိုလည်းလိုက်မကြည့်နဲ့။မရောက်သေးတဲ့ရေကိုလည်းလိုက်မကြည့်နဲ့။ရောက်နေတဲ့ရေကိုကြည့်တဲ့အခါကျတော့ဘယ်နဲ့လဲ။ရောက်နေတဲ့ရေကိုကြည့်လိုက်တဲ့အခါကျတော့အောက်ကျသွားတဲ့ရေသူမမြင်နိုင်ဘူး။သိချပရိသကြည့်နော်။အောက်ကျသွားတဲ့ရေကိုသူမမြင်နိုင်ဘူး။နောက်ထပ်အသိတိုးတိုးလာတဲ့ရေပဲသူတွေ့နေတယ်။သူကဒီနေရာလေးသူစိုက်ကြည့်နေတာဟုတ်။ဥပမာဒီနေရာလေးရေစီးနေတယ်ဒီနေရာလေးသူစိုက်ကြည့်နေတဲ့အခါကျတော့ရေလေးကဒီကနေဖြတ်ဖြတ်ဖြတ်ဖြတ်ဖြတ်ဖြတ်သွားတာဟုတ်။ဖြတ်သွားတဲ့အခါကျတော့ဒီရေကလေးကဒီဘက်ရောက်သွားတာသူလည်းမကြည့်တော့မသိဘူးလေ။ဒါပေမဲ့ဒီနေရာလေးမှာရေကလေးတွေဝင်းဝင်းလာတယ်အသိတွေဝင်းဝင်းလာတယ်အသိတွေရေကလေးတွေတွေ့နေတယ်။အဲဒီတော့တွေ့တွေ့နေပြီဆိုကြတဲ့ကစောစောကရေတွေပြောက်သွားတယ်။အောက်ကိုရောက်သွားတယ်။အောက်ဆင်းသွားလို့ပေါ့။အဲ့ဒီလိုပဲမိမိတဏ္ဍာမှာလည်းရုပ်သဘောလေးဖြစ်ဖြစ်နာမ်သဘောလေးဖြစ်ဖြစ်အဲ့ဒီလိုလေးကြည့်တဲ့အခါကျတော့ကြည့်နေတဲ့အသက်သေးလေးတွေတွေ့နေမှာပဲရုပ်သဘောလေးကြည့်တဲ့အသက်သေးလေးတွေတွေ့နေမှာပဲနာမ်သဘောလေးကြည့်တဲ့အသက်သေးလေးတွေတွေ့နေမှာပဲနော်အသက်သေးလေးတွေတွေ့နေမှာပဲဥပမာခုနပြောတဲ့နာရာကျင်နာကြိုက်တာကြိုက်တာကြည့်နေအသက်သေးလေးတွေတွေ့နေမှာပဲနော်ဥပမာနာရာကနေကျင်ကျင်ရာကနေကြိုက်ရာကနေပူပူရာကနေအေးနာရာလေးတခုတည်းတော့မှထုံပြီးနာရာကျင်ပြီးနာရာကပ်ပြီးနာရာပူပြီးနာရာအေးပြီးနာရာတခြားပူပြီးနာရာလိုက်သ တွေ့ကြဤပြီးနာလိုက်တွေ့ကြထုံပြီးနာလိုက်တွေ့ကြခြင်းပြီးနာလိုက်အမျိုးမျိုးကြောင်းလဲကြောင်းလဲကြောင်းလဲသွားနေတာပဲအဲ့ဒီကြောင်းလဲသွားနေတဲ့ရိတ်ခနဲ့ဝင်လာလိုက်ရိတ်ခနဲ့ဝင်အဲ့ဒါလေးကိုကြောင်းကြောင်းကြောင်းကြောင်းသိသူကမျိုးမျိုးကြောင်းနေတယ်လို့ကိုညာလေးကလည်းမျိုးမျိုးကြည့်ပြီးနော်တတိလေးအာမကောင်းလို့ရှိရင်တော့သူကြောင်းသွားတာကိုမသိလိုက်ဘူးဘယ်နှမျိုးကြောင်းသွားမှသူမသိလိုက်ဘူးအဲ့တော့ဗာနဲ့တူတယ်လည်းတော့ဟိုးကောင်းကင်ကလက်ခတ်ကလေးတွေကိုကြည့်နေတဲ့ပုဂ္ဂိုလ်ဟာလက်ခတ်ကလေးတွေတစ်လုံးချင်းတစ်လုံးချင်းကိုဘလို့ဘယ်ကနေဘယ်ရွေ့တယ်ဘယ်အသေးချာကြည့်နေတယ်မှန်မြောင်းလေးနဲ့သေသေးချာချာကြည့်နေတယ်လို့မျက်တော်မခံဘဲနဲ့စိတ်ကိုတခြားတစ်ပါးမရောက်ဘဲနဲ့သေသေးချာချာကြည့်နေတယ်လို့ကိုစွစိုက်ပြီးတော့ကြည့်နေရမှာအဲ့ဒီလိုမှမိမိခန္ဓာကိုယ်မှာလည်းတမာရီအကောင်းကောင်းလေးကိုကြည့်နေမှာရိတ်ကနေရိတ်ကနေဖြတ်သန်းတာလေးတွေမြင်မှာအဲ့ဒီလိုမှမကြည့်တော့မြင်မှာမဟုတ်ဘူးအဲ့ဒီလိုမှမကြည့်တော့စူပေါင်းမိဝင်လာတဲ့ဟာဒီပြုံကြီးသူချုံငုံပြီးတော့ပဲသူပြီးတော့မတခုချင်းမသိတော့ချုံငုံပြီးတော့ទីလိုက်တဲ့ကဂရုလိုက်ဂရုလိုက်ဂရုလိုက်ခက်ကျဲကျဲပဲទីတော့အဲ့ဒီလောက်အသိကိုဖြစ်ပြမြင်ပါတယ်လို့ပြောရဖို့ကတော့ခက်တယ်ဟုတ်လားအဲ့ဒါကြတော့ဖြစ်ပြမြင်ပါတယ်လို့ပြောရဖို့တော့ခက်တယ်အဲ့ဒီတော့တမာရီတကယ်လို့ဘုရားကိုဝါကြည့်လိုက်တယ်ဒါတဲ့သဘောဖြစ်ဖြစ်ကျင်တဲ့သဘောဖြစ်ဖြစ်ကတဲ့သဘောဖြစ်ဖြစ်အသိတဲ့သဘောဖြစ်ဖြစ်ဘာကိုပဲဖြစ်ဖြစ်ကြည့်ကြည့်အဲ့ဒီလိုကြည့်နေကြည့်နေကြည့်နေနဲ့သမารိယနဲ့တဲ့ကခုနဂရုလိုက်ကြီးအပေါင်းလိုက်ကြီးအစုလိုက်ကြီးအဲ့ဒီလိုကြီးဝင်ဝင်လာတယ်လို့ရှိရင်သူအတုံးခဲဆိုတဲ့ခန္ဓာသဘောကြီးဖြစ်တယ်။ဒါဆိုတော့ဖြစ်ပြမြင်တယ်မခေါ်ဘူး။အဲ့တော့ဖြစ်ပြမြင်တယ်ဆိုတဲ့သဘောဖြစ်အောင်မလုပ်ရမလဲအဲ့ဒါကြီးကိုသူခွဲစိတ်ပြီးတော့ကြည့်ရတယ်။ခွဲစိတ်တော့ဘာနဲ့ခွဲမလို့လဲဉာဏ်နဲ့ခွဲရမှာပေါ့။ဉာဏ်နဲ့ခွဲတဲ့အခါတော့ဘယ်လိုခွဲမလဲ။ဉာဏ်ကလေးနဲ့ထောက်ပြီးတော့ကြည့်လိုက်တဲ့အခါကျတော့မတူတဲ့သဘောလေးတွေတွေ့လာတယ်။မတူတဲ့သဘောလေးတွေတွေ့လာတယ်။မတူတဲ့သဘောလေးတွေကဥပမာဟိုလာဒီလောက်တောင်းကနေပြီးတော့ဖြစ်ချမ်းတဝက်စီတဝက်စီတွေ့လာသလိုပေါ့နော်ဥပမာအဲ့ဒီလောက်ကနေနှစ်စိတ်ကနေလေးစိတ်လေးစိတ်ကနေရှစ်စိတ်အဲ့ဒီလိုလေးတွေစိတ်စိတ်စိတ်စိတ်ပြီးတော့အပိုင်ပိုင်အပြတ်ပြတ်အတောက်တောက်မတူတာလေးတွေတွေ့တွေ့တွေ့တွေ့လာအဲ့ဒီလိုတွေ့တွေ့တွေ့တွေ့လာတဲ့အခါကျတော့မှဩဒါလေးကသဘောပေါက်တရားလေးတွေကြောင်းသွားပါလားမတူပါလားမတူပါလားမတူပါလားမတူတာဒီပဲလေအဟောင်းချုပ်လို့အသိပေါ်တာနော်မတူတာဒီပဲလေအဟောင်းချုပ်လို့အဟောင်းကအပြည့်ပေါ်လာတာကအဖြစ်အဲ့တော့ဖြစ်ပြဖြစ်ပြဆိုတာလွယ်လွယ်နဲ့တော့ဖြစ်ပြမြင်တယ်လို့မထင်ဘူးဟုတ်တယ်မလားလွယ်လွယ်နဲ့တော့ဖြစ်ပြမြင်တယ်လို့မထင်ဘူးအဟောင်းကချုပ်သွားပြီမရှိတော့ဘူးပေါ်လာတာကအသိပေါ်လာတာကအသိပေါ်လာတာကအသိအဲ့ဒီလိုသူကကြောင်းကြောင်းကြည့်ရတာကိုအဲ့ဒီလိုကြောင်းကြောင်းကြည့်လိုက်တဲ့အခါကျတော့မှအဲ့ဒီလိုကြည့်တော့တမာရီအားလေးကလည်းစိတ်ကောင်းနေတဲ့အခါကျတော့စိတ်ကတခြားတစ်ပါးမရောက်တော့ဘူးလေဒီထဲမှာလည်းစိုက်ကြည့်နေတဲ့အခါကျတော့ခုနပညာစီသူမရောက်တော့ပုံမှန်တဲ့ပညာစီမရောက်တော့ဘယ်စီရောက်နေတယ်လဲသဘာဝတရားလေးစီမှာပဲဆက်ဆက်ဆက်ဆက်ပြီးတော့ကြည့်အဲ့ဒါကြောင့်မလို့အဲ့ဒီလိုကြည့်ဖို့ရန်အတွက်မြတ်စွာဘုရားကရှုနည်းနဲ့ပတ်သက်ပြီးတော့ပြောကြားတဲ့နေရာမှာတတိတံမစီညေနသမန္နာကတောဟောတိလို့ဒီလိုပြောထားတယ်။ဒါမှမဟုတ်ပြန်လိုက်တဲ့အခါကျတော့တတိလည်းပါရမယ်တံမစီညာလည်းပါရမယ်တနည်းအားဖြင့်ပြောတော့တတိစရာကသမာဓိမဲ့ခင်၃ပါးသမာဓိညစရာကပညာမဲ့ခင်၂ပါးနော်အဲ့တော့တတိလေးနဲ့ကြည့်ရင်တတိမသမာဓိမဲ့ခင်၃ပါးသမာဓိညနဲ့ကြည့်ရင်ပညာမဲ့ခင်၂ပါးသမာဓိမဲ့ခင်၃ပါးကဘယ်လိုတွေတော့သမာဝယမသမာတတိသမာသမာဓိပညာမဲ့ခင်၂ပါးကသမာဓိတိသမာသင်္ကပ္ပဒီလိုပါအဲ့တော့သမာဓိမဲ့ခင်၃ပါးနဲ့ကြည့်နေလို့ရှိရင်ဖြစ်တာလေးတွေမြင်နေတယ်ဖြစ်တာလေးတွေမြင်လို့ဆိုတာအတုံးထဲသဘောလေးတွေသူမြင်နေတယ်ဝိပဿနာမဖြစ်သေးဘူးဝိပဿနာမဖြစ်တဲ့အတွက်ဖြစ်လာတဲ့အတုံးခဲပေါ်မှာကဏမပြူဘူးသဘာဝတရားတည်ရောက်အောင်မမြင်နိုင်ဘူးပညာလေးနဲ့ပေါင်းစပ်ကြည့်လိုက်တဲ့အခါကျတော့မှသံမဉ္ဇဉ်ညာလေးနဲ့ပေါင်းစပ်ကြည့်လိုက်တဲ့အခါကျတော့မှဩဒါလေးကရုပ်ကလေးပဲဒါလေးကနာမ်လေးပဲဒီလိုဆုံးဖြတ်ပါဦးအဲဒီလိုဆုံးဖြတ်ပြီးတော့ဩရုပ်ကလေးရရုပ်တရားကလေးကလည်းမရှိတော့ဘူးနောက်တစ်မျိုးကြောင်းသွားပြီဓာတရားကလေးကလည်းမရှိဘူးနောက်တစ်မျိုးကြောင်းသွားပြီဒီလိုကြောင်းကြောင်းပြီးတော့ទីလိုက်တာကိုအဲဒါကြောင့်သမာဓိမဂ်ကသုံးပါးလဲပါရမယ်ပညာမဂ်ကတစ်ပါးလဲပါရမယ်အဲဒီလိုကြည့်ရမယ်အဲဒီလိုကြည့်တဲ့အခါကျတော့အဲဒီလိုမဂ်က၅ပါးစုံလာပြီဆိုတဲ့အခါကျတော့နော်ဘုန်းကြီးတို့စောစောကတတိနဲ့ကြည်တော့ကတော့ဟောဆင်ခွဲမြင်သဘောမျိုးလေးတွေမြင်တာပေါ့နော်ဥပမာဒါကအမယ်ဒါကပါရောဒါသမာဓိလေးနဲ့ကြည့်လိုက်တော့သမာဓိမဂ်ကနဲ့ကြည့်လိုက်တော့မမြင်ရဘူးလားမြင်ရခွဲလို့ရတယ်လေဒါကအနဲ့ဒါကပါရောဒီလိုခွဲလို့ရတာ ဒါပေမဲ့လို့အဲ့ဒီပန်းရောင်ရဲ့တူတူလဲမှာဘယ်နေရာဘယ်နေရာအပြက်ကလေးရှိနေတယ်လဲခြားလေးရှိနေတယ်ဆိုတာကြတော့ပညာမပါဘဲနဲ့ကြည့်လို့မရဘူးဥပမာတရားစီမိကြောင်လေးလင်းနေတယ်ဆိုတာတော့နော်တရားစီမိကြောင်လေးလင်းနေတယ်ဘာလို့လင်းတယ်နောက်ကနေပြီးတော့တရားစီအားလေးကပို့လို့လင်းနေတယ်တရားစီအားလေးကနောက်ကဆက်မပြပို့လို့တော့လင်းလေးကလည်းဆက်မပြဖြစ်နေတာပေါ့အဲ့ဒီအလင်းကတမာရီလေးနဲ့စကြည့်တော့လင်းက ကြက်ပြတ်သွားတယ်ဆိုတာသူမသိဘူးပညာလေးနဲ့သံပစီညတဲ့ပညာလေးနဲ့စက်ကြည့်လိုက်တော့အော်ဒါလေးကနောက်ကလျှက်စီအားလေးကြောင့်လင်းနေတာပဲလျှက်စီအားလေးကနောက်ကလည်းပို့ပို့ပြီးတော့အလင်းအားလေးကလည်းအစင်မပြတ်ဖြစ်နေတာပဲလျှက်စီအားလေးကကျော့သွားရင်အလင်းကလေးကလည်းကျော့သွားမယ်လျှက်စီအားလေးကတိုးလာရင်အလင်းလေးကလည်းတိုးလာမယ်အဲ့ဒီလိုလေးညံလေးနဲ့ချိန်ဆကြည့်လိုက်တဲ့အခါကျတော့မှအလင်းတော်အလင်းပဲအဲ့ဒီအလင်းထဲမှာတစ်ခုနဲ့တစ်ခုမတူတာလေးတွေနည်းနည်းခွဲရလာတယ်ခွဲရလာတာကပညာခွဲတာတစ်ခုတည်းကိုစိုက်ကြည့်တာကသမာဓိရှင်းတော့မတူတာလေးတွေခွဲပြတာကပညာနော်အဲ့တော့ဘုန်းကြီးတို့ဘုရားဆရာတော်ဘုရားကြီးကဘယ်လိုပြောတော့သမာဓိနဲ့ပဂရိမျက်စိနဲ့ကြည့်တာကဆင်ခွဲမြင်ပဂရိမျက်စိနဲ့ကြည့်မတူတာတော့သူသိတယ်တူနေတာကြတော့သူမခွဲတာဘူးသမားလေးနဲ့စိုက်ကြည့်လဲတူတာမတူတာကိုသူမခွဲတာဝိပဿနာကြတော့ဆင်တူမဟုတ်တာမြင်နော်ဆင်တူမဟုတ်တာမြင်တော့တူတော့တူနေတယ်ဒါပေမဲ့တကွနဲ့တကွမတူဘူးအဆင်းဆိုလဲဆင်းချင်းတူနေတယ်ရောင်ဆိုလဲရောင်ချင်းတူနေတယ်ပုံမှန်သနာဆိုလဲပုံမှန်သနာချင်းတူနေတယ်တူနေပြီမဲ့လို့တကွနဲ့တကွမတူဘူးဆိုတာညာကလေးနဲ့ခွဲကြည့်အဲဒီလိုညာကလေးနဲ့ခွဲကြည့်လိုက်တော့မှဩဒါလေးကတစ်မျိုးဒါလေးကတစ်မျိုးဒီနေ့ရမှာချမ်းသာချက်ကလေးတွေဒီလိုရှိနေပါလားဒါကဉာဏ်နဲ့ကြည့်မှသိတာပေါ့အဲဒီလိုချမ်းသာချက်ကလေးတွေတွေ့တော့မှဝိပဿနာနော်အဲ့တော့ဆင်ခွဲမြင်တာကရိုးရိုးသမားတွေကဆင်ခွဲမြင်နိုင်တယ်ဝိပဿနာကြတော့မှဆင်တူတာကိုတကွနဲ့တကွမတူတာခွဲပြီးတော့မြင်နိုင်တယ်ဒါကိုပဲတို့တို့ပြောတော့အာသမားတွေကဆင်ခွဲမြင်ဝိပဿနာကဆင်တူမဟုတ်တာမြင်ဒီနေ့အပြင်ပြောတော့ပဂရိမျက်စိကဆင်ခွဲမြင်ဉာဏ်မျက်စိကဆင်တူမဟုတ်တာမြင်ဆင်းအဆင်းတော့တူနေတယ်ဒါပေမဲ့တကုတ်နဲ့တကုတ်မတူဘူးကြည့်လိုက်တော့အတူတူပဲလို့ထင်ရတယ်ဒါပေမဲ့တကုတ်နဲ့တကုတ်မတူဘူးတကုတ်လည်းမဟုတ်ဘူးအဲ့ဒီလိုမြင်လာကြတော့ဘယ်လိုကမြင်လဲပညာကမှမြင်တာတနည်းအားဖြင့်ပြောတော့ဝိပဿနာကမှမြင်တာအဲ့ဒီလိုမြင်မှဖြစ်ပြမြင်တယ်လို့ခေါ်တာဟုတ်နော်ဒီတော့ဖြစ်ပြမြင်မှုဆိုတာကပထမကုဏသတိဆိုတဲ့သမာဓိမဂ်ကသုံးပါးနဲ့ဆိုင်ပြီးတော့ထောက်ထောက်ထားတယ်။တခုလေးကြည့်မယ်ဆိုရင်သတိလေးနဲ့ကတ်တာ၊သမာဓိလေးနဲ့ထောက်ထား၊စိုက်ထား။စိုက်ထားတဲ့အခါကျတော့သမာဓိလေးနဲ့စိုက်ထားတဲ့အချိန်မှာသဘာဝတရားကလေးတွေမတူတာလေးတွေခွက်ခွက်ခွက်ခွက်ထုတ်ပြလိုက်တယ်။အဲဒီလိုခွက်ထုတ်ပြလိုက်တဲ့အခါကျတော့မှမတူတာလေးတွေတွေ့လာပြီဆိုတော့မှပညာလေးကဩတာပရမတ်တစ်ခုပြတ်သွားလို့နောက်တစ်ခုအသိပေါ်တာပဲ။ဒီလိုသိလိုက်ရတာ။အဲဒီလိုသိလိုက်ရတာကိုဘယ်လိုခေါ်လဲ။ဖြစ်ပြမြင်တယ်လို့ခေါ်တယ်။ဒါကြောင့်မလို့ဖြစ်ပြမြင်တဲ့သဘောကလေးကိုနော်အကျမ်းရင်းပြောပြစမ်းပါဆိုဒီတိုင်းပဲပြောပြရမှာပဲအတိအကျသိကြရင်တော့ကိုယ်ကလည်းလုံးကြည့်မှသိမှာပဲဟုတ်တယ်မလားကိုယ်ကလည်းလုံးကြည့်မှသိမှာအဲ့တော့ဒီလောက်သိထားရင်ကိုပဲတကယ်လက်တွေ့လုပ်ငန်းကိုဝင်တဲ့အခါကျတော့သမာဓိကဏ္ဍကဘယ်နေရာမှာပညာကဏ္ဍကဘယ်နေရာမှာဒါလေးတွေကိုယ်နဲ့ကိုယ်ခွဲရလာတာပေါ့နော်အဲ့ဒီလိုခွဲရဖို့အတွက်ဘုန်းကြီးတို့ကတော့ပြောခဲ့တယ်သတိတံပတိညာပါရမယ်သတိတံပတိညာပါဖို့အတွက်အခြေခံအဖြစ်ပါလို့အပ်တယ်လဲလို့မြင်တော့အရေးကြီးဆုံးကတော့အိန္ဒိရီလုံခြုံမှုအရေးကြီးတယ်အိန္ဒိရီလုံခြုံမှုဆိုတာပြောတာလဲဆိုတော့မျက်စိနားနဲ့ကောင်လျှာကိုယ်စိတ်ဆိုတဲ့ဒွါရ6ပါးမှာအပြင်ဘကအာယုန်လေးလာတိုက်အဲ့ဒီတိုက်လာတဲ့အာယုန်လေးအပေါ်မှာကိုယ်ကနော်အာယုန်နဲ့လာတိုက်တိုင်းလာတိုက်တိုင်းခန္ဓာတကလေးတွေပေါ်တယ်အဲ့ဒီပေါ်လာတဲ့ခန္ဓာတကလေးတွေအပေါ်မှာသတိလေးကပ်ကပ်ပြီးတော့ကြည့်ပေးတာကိုအိန္ဒိရီလုံးကြုံတယ်လို့ဒီလိုခေါ်တယ်ဟိုမှာမျက်စိကနေမြင်စိတ်ကလေးပေါ်တယ်မြင်စိတ်ကလေးပေါ်ရင်မြင်စိတ်ကလေးပေါ်မှာသိလိုက်ပါမသိဘူးဆိုရင်ဘာဖြစ်မလဲပရိစ္ဆေသမုပ္ပန်နည်းနဲ့ပြောမယ်ဆိုရင်မြင်စိတ်ပေါ်တော့မျက်စိရဲ့ဆင်းရဲမြင်စိတ်ရဲ့သုံးပါးပေါက်နာကဖတ်တာဖတ်တာဖြစ်တော့ဘာဖြစ်လဲဝေဒနာ ဝေဒနာတွေပဲပါလာတယ်တဏှာတဏှာကိုးပါပြီဆိုလို့ရှိရင်အဲ့ဒီမလုံးကြုံတော့ဘူးနော်အဲ့ဒီမလုံးကြုံနိုင်အောင်မိမိရဲ့တဏှာမှာပေါ်လာတဲ့တရားကလေးတွေကိုနိုင်အောင်မကြည့်နိုင်တော့ဘူးပြောတာပေါ့နော်နိုင်အောင်မကြည့်နိုင်ဘူးဆိုလို့ရှိရင်ဒါတဏှာကိုးပါမယ်တဏှာပြီးရင်ဥပါဒါဖြစ်မယ်ဥပါဒါဖြစ်ရင်ကမ္မဘဝဖြစ်မယ်ကမ္မဘဝဖြစ်ဟောဘကဇာတိဇရာမရဏပရိစ္ဆသမုပ္ပါဒသရာလည်သွားတော့မယ်ဒါကိုလည်းအောင်မကြည့်နိုင်လို့အဲဒီလိုပဲနာဂနေတန်လေးကြားရင်လည်းရှားမသိနေပါတတိတိကပ်ပြီးတော့ကြည်ထားပါအဲ့ဒါဆိုအင်းဒီလေးလုံးကြုံနေတယ်အင်းဒီလေးမလုံးကြုံရင်တော့သွားပြီဖသပစ္စယဝေဒနာဝေဒနာဖြစ်တော့သနာဖြစ်တော့ဥပါဒါဖြစ်တော့သွားပြီနော်အဲ့ဒါကြောင့်မလို့ဘာလို့ခံရမလဲအင်းဒီလေးလုံးကြုံတာအဲ့ဒီလိုကြောင့်ဘာနဲ့ထိမလဲတတိလေးနဲ့ထိထားတတိလေးနဲ့ထိထားအဲ့ဒီလိုတတိလေးနဲ့ထိထားဖို့ရန်အတွက်ခွန်ကြီးတို့မြတ်စွာဘုရားသခင်ကရောမြတ်ကြီးလက်ထက်ကဘာဟိယဓာတုစိရိယဆိုတာရှိတာကိုနော်ဘာဟိယဓာတုစိရိယဆိုတာရှိတယ်ဘာဟိယဓာတုစိရိယဆိုတာကသူကကုံတယ်တယောက်ပါပဲကုံရောင်းသွားတော့သင်းမောနဲ့သွားရင်လည်းသင်းမောပြက်တော့မေးစရာခေါ်စရာဘာမှမရှိတော့အဲ့ဒီတင်မောတွေကနေထွက်လာတယ်ပြင်းများတစ်ချက်ကိုယူပြီးတော့အဲ့ဒီပြင်းများလေးမိပြီးတော့ကိုရင်ကိုရင်နဲ့ကန့်ရောက်လာတာကိုကန့်ရောက်လာတာအသက်မသိဘူးကန့်ရောက်လာတော့ဝေစားတွေကလည်းမပါတဲ့အခါကျတော့ကာဏသမာကြည့်လိုက်တော့တော့အနားမှာတစ်ခက်ကလေးတွေဒုတ်ချောင်းလေးတွေဒါလေးတွေပဲတွေ့တယ်အရာလေးတွေချော်ချိုးလေးတွေနဲ့ခြီးပြီးတော့ခါကိုပတ်တာစစ်သားချောင်းလေးတွေစီပြီးတော့ပတ်တာလို့ဓာတုစိရိယလို့ခေါ်တာပေါ့နော်အဲ့ဒီပုဂ္ဂိုလ်ကအဝိကမပါဘူးမပါဘဲနဲ့အာသေသားကြောင့်လည်းစီးပြီးတော့ဝေသားစားစရာကမရှိတော့အနာမှရှိတဲ့အာဘုန်းကြီးတို့နတ်ကောလို့ခေါ်တာပေါ့နတ်စင်လေးကခကလေးတစ်လုံးယူပြီးတော့ရွာထဲလိုက်တောင်းရွာထဲလိုက်တောင်းတော့အဝိမပါတဲ့ပုဂ္ဂိုလ်ပဲဒီပုဂ္ဂိုလ်ဟာအမတ္တတဏ္ဍာကကင်းတဲ့ပုဂ္ဂိုလ်အဝိတောင်မဝေဘူးဆိုတာဒီလိုကိုအဲ့ဒီခေတ္တဝါပေါ့နော်ခုခေတ္တဝါပေါ့အဲ့ဒီခေတ္တဝါတော့ချောချောချံချံနေတဲ့ပုံကမျိုးကိုသိကြည်ညိုလာဆိုပဲသူတို့ကနော်အဝတ်မိုးဖဲနေတဲ့ပုံကမျိုးဆိုသူတို့ကသိကြည်ညိုလာအဝတ်တွေပါတယ်ကြက်ကြက်နနာဝေးလာသူတို့မကြိုက်တော့အဲ့ဒီခေတ်ကအဲ့တော့တခါလေအဲ့ဒီလိုနေတော့ဝိုင်းကြည်ညိုပြီးတော့လှူကြတန်းကြဆိုတော့အဲ့ဒါဒီသဘောကျနော်အဝတ်တွေပါတယ်လှူတဲ့အခါကျတော့သူကမဝေးတော့ဒါဒီအဝတ်ဝေးလို့ရှိရင်ငါကြည်ညိုမှာမဟုတ်ဘူးဆိုတော့ဆက်မဝေးဖဲနေနေတော့သူ့ကိုယ်သူယဟန္တာယဟန္တာနဲ့ကြော်ကြားနေတာပေါ့လေဒါမဲ့သူကယဟန္တာမဟုတ်ဘူးအတိတ်ကာလတုန်းကသူနဲ့အတူတူတရားကျင့်ခဲ့မှုတဲ့ပုဂ္ဂိုလ်တယောက်ကပြမာကြီးဖြစ်သွားတယ်။အဲဒီပြမာကြီးကသိတယ်ဟာငါတကယ်ကြီးကယဟန္တာမဟုတ်ဘဲယဟန္တာလို့ထင်နေတယ်။သူ့တော်ကသတိပေးအောင်ပါပဲဆိုပြီးတော့သတိလာပြီးတော့အဲဒီတော့မှကြောက်လန့်ပြီးတော့တခါလေမြတ်စွာဘုရားဗမာရှိတယ်ဆိုတာစုံစမ်းပြီးတော့မြတ်စွာဘုရားစီရောက်။မြတ်စွာဘုရားစီရောက်လာတော့အရှင်ဘုရားဒီကိတော့ဝေးရလာတာဒီကိတော့တရားဟောပါ။ဆိုတော့မြတ်စွာဘုရားကဟောလိုက်တယ်ဘလို့ဟောလိုက်တယ်လဲဆိုတော့ကတော့အင်္ဂလိပ်လုံးကြုံမှုတရားဟောလိုက်တာပါပဲ။ပါဠိလိုတော့ဒိဋ္ဌိဒိဋ္ဌမတ္တမြင်မြင်တဲ့နေရာမှာယထာ။သုတေသုဒ္ဓမတ္တကြားရင်ကြားတဲ့နေရာမှာယထာ။မုဒိမုဒ္ဓမတ္တနာနဲ့စားတယ်ကြည့်တယ်အဲ့ဒီတရားသုံးမျိုးတွေ့လာရင်နာနဲ့လို့သိရင်နာတဲ့နေရာမှာယထာ။စားတယ်လို့သိရင်စားတဲ့နေရာမှာယထာ။ကြည့်တယ်လို့သိရင်ကြည့်တဲ့နေရာမှာယထာ။ဝိညာဉ်တယ်ဝိညာဏမတ္တအတိကလေးကသိရင်သိတဲ့နေရာမှာယထာ။ဒေဝိဒိတာမတ္တံကရင်စိတ်သုတေသုဒ္ဓမတ္တံကကြာစိတ်မုဒိမုဒ္ဓမတ္တံကနာစိတ်စားစိတ်ဉာဏ်ကောင်းစိတ်ဝိညာဉ်ဝိညာဏမတ္တံကတွေးတော်စိတ်ဟောဘယ်နှချက်လဲ6ချက်အဲ့ဒီ6ပါးပြောတာမဟုတ်လားအဲ့ဒီ6ပါးဓာတ်6ပေါက်မှာစိတ်6မျိုးပေါ်တာကိုပြောလိုက်တာဘုရားကအဲ့ဒီလိုပေါ်လာတဲ့အခါကျတော့ကွာတဲ့မင်းမျက်စိကနေမြင်စိတ်ပေါ်ရင်မြင်စိတ်ပေါ်တဲ့နေရာမှာမင်းရတာရှင်းမဆက်နဲ့ဒီလိုပြောတာပေါ့နော်ရှင်းမဆက်နဲ့ဆိုတာဘာပြောတာလဲဆိုတော့နံပါတ်1ဘက်ကနေနံပါတ်3ဘက်မကူးစေနဲ့ဟုတ်လားနံပါတ်3ဘက်ကိုရင်ဘာဖြစ်မလဲတဏှာဥပါဒံကမ္မဘဝဖြစ်မယ်ဘာသစ္စာလဲသမုဒယသစ္စာဆိုရင်နာဂမှာဘာသစ္စာရမလဲအတ္တရာလဲသွားပြီမရတော့ဘူးနော်မနိုင်တော့သန္တာလဲသွားပြီ။အဲဒီလိုပဲနာဂနေတန်ကလေးကြားရင်လည်းကြားစိတ်ကလေးပေါ်တယ်။ကြားစိတ်ပေါ်ကြားစိတ်ပေါ်တဲ့နေရာမှာပဲရထား။မရရင်နံပါတ်နေခွက်ကလည်းဘာဖြစ်မလဲ။တဏှာဥပါဒါကံ။ဘာသစ္စာလဲ သမုဒယသစ္စာဖြင့်နာဂဘာသစ္စာရမလဲဒုက္ခသစ္စာရမလဲအဲ့ဒီလိုပဲနာစေစားစေကံတာကောင်းစေတွေးတော်စေဘာစိတ်ပဲပေါ်ပေါ်ပေါ်တဲ့နေရာမှာရဒီလိုပြောတာကိုအဲ့ဒီလိုပြောတော့အဲ့ဒီချက်တော့ကတော့အဲ့ဒီလိုပြောလိုက်ရင်သူတို့လောက်တတ်တယ်ဟုတ်တယ်မဟုတ်လားအဲ့ဒီလိုလောက်တာတော့ဘုရားပြောတဲ့နည်းနဲ့သူလောက်လိုက်တာတခါတည်းပဲနဘာနေကွက်ကနေနဘာသုံးကမကူတော့ဘာကုကြတော့အဲ့လောက်နဲ့မရဘာဖြစ်လို့တော့ဆိုတော့အဲ့ဒီတော့ကပါဠိစကားတွေသူတို့ရဲ့မာသလန်ဂွေ့ချ်ဒီလောက်ပြောရင်ဘာသာသူတို့သိတယ်အခုကြတော့ကျွန်တော်ကပါဠိစကားကကိုယ်စကားမဟုတ်ဘူး foreign language ဖြစ်တယ်ဆိုတော့ဒီလောက်သူတို့ရဲ့ဟောတာတိတ်တဲ့ကိုကျွန်တော်မသိနိုင်ဘူးမသိနိုင်တော့သိတဲ့ဘာသာနဲ့ပြန်ရှင်းရတာပေါ့နော် definition ပြန်လုပ်ပြရတာအဲ့တော့မြင်ရင်မြင်တဲ့နေရာမှာရပ်ထားတာဘာပြောတာလဲလို့ဆိုတော့ဟုတ်တယ်မြင်တယ်မနေရာမှာမြင်တော့သလာယရဏမှာမြင်တယ်နော်ဘာဖြစ်လို့မြင်တာတော့မျက်စိအကြည့်နဲ့အစင်းနဲ့အစင်းရောက်နဲ့တိုက်လို့မြင်စိတ်ပေါ်တာဟုတ်လားမျက်စိကြည့်ကဒီနေရာမှာအစင်းရောက်ကဒီနေရာမှာသရဏဂုတတော့ဗာစိတ်ပေါ်လဲမြင်စိတ်ပေါ်တာမြင်စိတ်ပေါ်တာမျက်စိကြည့်ရဲ့အစင်းရဲ့မြင်စိတ်ရဲ့သုံးပါးပေါင်းတာကဘယ်လိုခေါ်လဲသတ္တသတ္တဖြစ်တော့ဘယ်လိုဖြစ်တော့ဝေဒနာဖြစ်တယ်အဲ့တော့ဒါကမျက်စိရဲ့ကြည့်ဒါကအစင်းဒီလိုမဟုတ်လားမျက်စိကြည့်နေဆင်းတဲ့တဲတော့ဗာစိတ်ပေါ်မလဲအဲမြင်စိတ်ပေါ်မယ်ဟုတ်ပြီမြင်စိတ်ပေါ်မယ်မြင်စိတ်ပေါ်ပြီဆိုတာဒီတိုင်းရနေပါလားမရဘူးပါလာမလဲဖတ်တာလာမယ်ဖတ်တာပြီးတော့ဝေဒနာလာမယ်ပဋိစ္စသမုပ္ပါဒ်နဲ့ကြည့်တော့တစ်ခုချင်းတစ်ခုချင်းဆင်သွားတာပေါ့ဒါကသုတ္တန်ဤကိုဒါပေမဲ့အဘိဓမ္မာနည်းနဲ့ကြည့်လိုက်တဲ့အခါကျတော့အဲ့ဒီနေရာတွေဒီစုဒါတခုချင်းတခုချင်းပေါ်တာမဟုတ်ပါဘူးတဲ့အကုန်လုံးတပေါင်းလဲပေါ်တာပါတဲ့ဒီတော့မျက်စိကြည့်နေဆင်းနေတိုက်ရင်မြင်စေရဲ့ဖတ်တာရဲ့ဝေဒနာရဲ့ပေါင်းပေါ်မယ်ဒီလိုမှတ်ရမှာပေါ့နော်မြင်စေရဲ့ဖတ်တာရဲ့ဝေဒနာရဲ့ပေါင်းပေါ်မယ်ဒီလိုဆိုတော့မြင်တယ်ဆိုတာဘာဖြစ်တာတော့မြင်စေရဲ့ဖတ်တာရဲ့ဝေဒနာရဲ့ဖြစ်တာကိုမြင်တယ်လို့ခေါ်တယ်ဒါဒိဋ္ဌိပဲဟုတ်တယ်မလားဒိဋ္ဌိကဒီသုံးမျိုးဖြစ်တာနော်ဒီသုံးမျိုးဖြစ်တာကိုဒိဋ္ဌိဒေဒမတ္တံဆိုတာဗာပြောတာတော့ဆိုတော့အဲ့ဒီနေရာမှာမိမိတို့ကတတိလေးမကိမ့်မဲ့ထားရင်အင်းဒီတွေမလုံးကြောင်းရင်တော့တတိလေးမကိမ့်မဲ့ထားမယ်ဆိုလို့ရှိရင်တဲ့ဝေဒနာပစ္စယပါလာမလဲတဏှာတဏှာပစ္စယပါလာမလဲဥပါဒဥပါဒနာပစ္စယပါလာမလဲကမ္မဘဝတတိကဲလို့လားမကိမ့်လို့လားမကိမ့်လို့ကမ္မဘဝဖြစ်ပြီးရင်ဘာသစ္စာတွေဖြစ်သွားတာတော့သမုဒယသစ္စာကျနာကလည်းဗာသစ္စာဝိရိယသစ္စာဥပါရကလည်းဝိရိယသစ္စာကမ္မဘဝကလည်းဝိရိယသစ္စာသမုဒိယသစ္စာဒီလိုမဟုတ်လားအဲ့တော့မျက်စိကနေကြည့်တယ်ကြည့်တော့ခံစားတယ်ခံစားတဲ့အခါကျတော့အော်ခံစားလို့ကောင်းလိုက်တာကောင်းတယ်ဆိုရင်လည်းတဏှာလာတာပဲနော်အော်ကြည့်လို့ကောင်းလိုက်တာဆိုရင်လည်းတဏှာလာတာပဲကြည့်လို့မကောင်းဘူးဆိုရင်လည်းပဲကောင်းတာကိုတောင်းတတယ်တဏှာလာတာပဲဟုတ်တယ်မဟုတ်လားကြည့်လို့ကောင်းရင်လည်းဘာဖြစ်တော့သူ့ဘဝမှာသဘောကျတယ်တဏှာလာမယ်။ကိုကြည့်လိုက်ရတဲ့စင်ကလေးပေါ်မှာသဘောကျတဲ့တဏှာလာမယ်။ကျင်းလို့မကောင်းမှုဆိုရင်လည်းအဲ့ဒီမကောင်းတဲ့အာယုံကလေးအပြင်ကောင်းတာကလေးကိုတောင်းတတဲ့တဏှာလာမယ်။ဥပိ္ပခဝရဏလေးဖြစ်ပြန်ရင်လည်းဥပိ္ပခဝရဏကအမှုမဲ့မမဲ့နေတဲ့သဘောပဲ။အမှုမဲ့မမဲ့နေတဲ့အခါကျတော့သူ့ကိုအာထဲနဲ့မင်းတဲ့သဘောလည်းမပေါ်ဘူး။မောင်းတဲ့သဘောလည်းမပေါ်တော့စိတ်ကလေးကလည်းတတ်တာနေတာ။အဲ့ဒီတတ်တာနေတာလေးကိုပဲတစ်ခါတစ်ခါလည်းသဘောကျနေတတ်တယ်။နော်သဘောကျနေတယ်။အဲဒီလိုသဘောကျနေတာလေးဒီပလင်တခြားလားတဏှာလားတဏှာပဲနော်အဲတော့ဒုက္ခဝေဒနာလေးဖြစ်လဲဘာလာမလဲတဏှာဒုက္ခဝေဒနာလေးဖြစ်လဲဘာလာမလဲတဏှာပဲဥပိ္ပခဝေဒနာလေးဖြစ်လဲဘာလာမလဲတဏှာပဲအဲဒီတဏှာဖြစ်ရင်အဲဒီတဏှာဆိုရင်ဒါနော်အခုနောက်တော့ကတမုရိယသစ္စာလေးဖြစ်သွားပြီအခုနောက်ကပရိဒီမာဖြစ်တဲ့မြေစိတ်ဖတ်တာဝေဒနာအဲ့ဒီတရားတွေကဘာသစ္စာလဲဒုက္ခသစ္စာကနေဘာသစ္စာကူးသွားတာလဲသမုဒိယသစ္စာကူးသွားပြီသမုဒိယသစ္စာကူးသွားပြီဆိုတာကစကားချင်းနဲ့ပြောလိုက်တာတကယ်ကတော့ဟောဒီသမုဒိယသစ္စာလေးတွေဒီဟောဒီဒုက္ခသစ္စာကိုမှီပြီးတော့ဖြစ်ပေါ်လာတာဟုတ်တယ်မဟုတ်လားဟောဒီသမုဒိယသစ္စာလေးတွေဒီဘလို့မှီပြီးတော့ဖြစ်ပေါ်လာတာလဲဒုက္ခသစ္စာကိုမှီပြီးတော့ဒီတော့ဒိဋ္ဌိဒိဋ္ဌမတ္တဟောသေးရလား ဒီမြင်တဲ့မထားနိုင်တော့ဘူးကျွန်တော်ဖြစ်ခွင့်သူပေးလိုက်ပြီကျွန်တော်ဖြစ်ခွင့်ပေးလိုက်တယ်စီပေါသွားပြီဘယ်ရောက်သွားလဲဥပါဒံဥပါဒံဖြစ်ခွင့်ပေးလိုက်တယ်ဘယ်ရောက်သွားလဲကာမဘဝဖြစ်ခွင့်ပေးလိုက်တော့တဏှာဥပါဒံကာမဘဝဒီသုံးမျိုးဖြစ်သွားပြီဆိုကြဲကိုကဒါမရတော့ဘူးဘယ်ရောက်သွားလဲခန္ဓာ၅ပါးဇာတိခန္ဓာ၅ပါးရောက်သွားပြီဒါတိစားလဲဒုက္ခတိစား ဒါဖြစ်လာအဲ့ဒီဒုက္ခသစ္စာအတိရောက်သွားတာလဲဆိုတော့ဟောဒီမှာသမုဒိယသစ္စာလေးတွေဖြစ်ခွင့်ပေးလိုက်လို့ဟုတ်တယ်မလားသမုဒိယသစ္စာလေးတွေပေါ်ခွင့်ပေးလိုက်တော့ဒုက္ခသစ္စာရောက်သွားတာပေါ်အဲ့တော့သမုဒိယသစ္စာလေးတွေပေါ်ခွင့်မပေးနဲ့ငြင်းစိတ်ပေါ်ရင်ငြင်းစိတ်နေတဲ့ကွာဖာတာကိုယ်နဲ့အဲ့ဒီတရားလေးတွေပေါ်အဲ့ဒီညာမှာညံ့နေအောင်ကြိုးစားသမုဒိယသစ္စာဆိုတဲ့တဏှာဥပ ตริณีเนี่ยกะถ่าတော့ตริกะยုံလုံးเนี่ยမရသေးဘူးတမာရိပါရအောင်ပဲတမာရိပါရုံနဲ့လောင်းတဲ့အခါကျတော့ဟောတာတွေကယုတ်တရားတွေနန္တရားတွေပါပဲလို့သိရင်သိမယ်ဒါနဲ့တော့ဖြစ်ပြမမြင်သေးဘူးဘုရားနာမှာဖြစ်သေးဘူးနာမရူပပရိစ္ဆေရညာဆင့်ပဲရှိသေးတယ်ပညာမဲ့ခင်လေးဝင်လာတဲ့အခါကျတော့မာဩဒါတွေကယုတ်တရားတွေဖြစ်ပြီးတော့ပြတ်တာပဲဒါတွေကနန္တရားတွေဖြစ်ပြီးတော့ပြတ်တာပဲဒီလိုကိုဖြစ် ဖတ်တာလေးအာယုံပြလိုက်ပြန်လဲဖတ်တာလေးဒီဖြစ်ပြက်ဝေဒနာလေးအာယုံပြလိုက်လဲဝေဒနာလေးဒီဖြစ်ပြက်ဟောနော်အဲ့ဒီတရားလေးဒီတခြားမိမိတာလားမျက်စိကြည့်ဖို့မိတာလားမျက်စိကြည့်စရာကတခြားလားယုတ်တရားလားယ
ုတ်တရား
ပါဟောယုတ်တရားကလေးကိုအာယုံပြလိုက်ပြန်တော့လဲယုတ်တရားကလေးကလည်းဖြစ်ပြက်နတ်တရားအာယုံပြလိုက်လဲနတ်တရားကလည်းဖြစ်ပြက်ယုတ်တရားအာယုံပြလိုက်လဲယုတ်တရားကလည်းဖြစ်ပြက်နတ်ကလည်းဖြစ်ပြက်ယုတ်ကလည်းဖြစ်ပြက်ဖြစ်ပြမြင်လိုက်ဒီနေ့ဒီပြန်နဲ့တတိသမารိအပြင်ဘလူပါလာလဲပညာပါလာပြီတတိသမารိပညာ၃ပါးနဲ့ကြီးလိုက်တာနော်ဘလူအာကောနဲ့ကြီးတယ်လဲဆိုတော့သောသကပြောကြတယ်ပရာဒေါဃောသအာကောလေးနဲ့ပေါ့ပရာဒေါဃောသမပါဘဲနဲ့ကိုယ်ပဲကြီးတတ်မလဲကြီးပုံကြီးနေလေးတွေသင်ထားတယ်ကြားထားတယ်မှတ်သားထားတယ်အဲ့ဒီပရာဒေါဃောသအာကောလေးနဲ့ကြီးတာဒီတိုင်းကြီးလို့မရဘူးအခုနောက်တော့ဗာဠိယဓာတုသရိယတော့ကြီးလို့ရတာပေါ့ပါလို့ရကြတယ်ဆိုတော့ပါရမီနဲ့ပါပြီးသားနော်ပါရမီနဲ့ပါပြီးသားအဲ့ဒီခေတ်ရဲ့ဇာတ်ကိုလည်းသူကသိပြီးသားဘုန်းတော်တရားဓမ္မတွေကြတော့ဒီလောက်နဲ့မရဘူးပရာဒေါဃောတာလေးပါပရာဒေါဃောတာလေးနဲ့ကိုယ်ခန္ဓာကိုယ်ဉာဏ်လေးနဲ့စိုက်ကြည့်လိုက်တဲ့အခါကျတော့နန္ဒရားကလည်းဖြစ်ပြက်ဘာသစ္စာယုတ်တရားကလည်းဖြစ်ပြက်ဘာသစ္စာကဲဒုက္ခသစ္စာဘာပဲဒုက္ခသစ္စာဘာပဲဆိုတော့ငါမြင်တာဟုတ်သေးရဲ့လား
မဟုတ်ပါဘူးခ
င်ဗျာယုတ်တရားနန္ဒရားယုတ်တရားနှစ်ပါးပေါင်းလို့ငံတရားတစ်ပါးဖြစ်နေတာ။ငါမြင်တာလား
?ဟုတ်ပါဘူး
။ငါမြင်တာလား?ယုတ်တရားနှစ်ပါးပေါင်းလို့ငံတရားတွေဖြစ်တာလား?ယ
ုတ်တရားနှစ်ပါးပေါင်းလို့ငံတရားတွေဖြစ်ပါဗျာ။
ဆိုတော့ဒိဋ္ဌိစင်ပါလေ။အများရန်ဖြစ်အများရန်ပြက်နေတယ်ဖြစ်ပြီးတော့ပြက်နေတဲ့သဘောတရားစီတရားဘွေရတတ်မဲ့ဘွေရရှိသေးလား?
ရှိပါ
ဗျာ။တဏှာကိလေသာစင်ပါလေ။အမှန်အမှန်ကိုမှန်တဲ့သိလိုက်တာနဲ့ဒီကနေ့ဝိဇ္ဇာကိုရှိသေးလား?
ရှိပါဗျာ
။ဝိဇ္ဇာကိလေသာလည
်း
ချုပ်သွားတာပေါ့နော်။အဲ့ဒီတော့အဝိဇ္ဇာက၆ပြီဆိုမှတော့ဒိဋ္ဌိကလည်းပုဂ္ဂိုလ်သားတစ်ပါးတည်းမြင်မမြင်တော့ဘူးမမြင်တဲ့အခါကျတော့တဏှာကလည်းခင်စရာရှိသေးလား သောသရကဘာလို့ခင်တယ်လဲပုဂ္ဂိုလ်သားတစ်ပါးအမြင်နဲ့ခင်တာငါမြင်တယ်ဆိုပြီးတဲ့ငါမြင်တယ်ဆိုတဲ့အယူအဆွဲလေးနဲ့မြင်စရာအချင်းကလေးပေါ်မှာလည်းခင်တယ်ကိုယ်မျက်စိဆိုတဲ့ယုတ်တရားကလေးပေါ်မှာလည်းခင်တယ်မြင်စိတ်ဆိုတဲ့ငါဆိုတဲ့ပေါ်မှာလည်းခင်တယ်ခင်တာဒီတခြားလားတဏှာလ
ား
သွန်းလာတာကသူကအကြောင်းပြုပြီးတော့ဆောင်ရတာကကာမဘောပါခုကြတော့ယုတ်တရားနန္ဒရားကလည်းတခြားလားဖြစ်ပြက်လား ဖြစ်ပြက်ပါဗျာ။ခាយဘွေရရှိသေးလားဖြစ်ပါပါဗျာ။ယုတ်တရားကလည်းဖြစ်ပြက်ခាយဘွေရမရှိနန္ဒရားကလည်းဖြစ်ပြက်ခាយဘွေရမရှိဖြစ်ပါဗျာ။မျက်စိကြည့်ပေါ်မှာလည်းမခင်ဘူးအစင်းပေါ်မှာလည်းမခင်ဘူးမြင်စိတ်ဖတ်တာဝေဒနာဒီတရားပေါ်မှာလည
်း
မခင်တော့ဒဏ္ဍာလာသေးလား ဖြစ်ပါပါဗျာ။ဒဏ္ဍာဖြစ်ွက်မပေးတော့ဘူးဘလို့လဲဖြတ်ပလိုက်တာလဲတတိသမารိပညာအင်းဒီလေးလုံးကြောင်ဆောင်းထိုင်းလိုက်တာပေါ့အဲဒီတော့အင်းဒီလေးလုံးကြောင်ဆောင်းထိုင်းလိုက်တဲ့အခါကျတော့ဟောဒီနေရာလေးမှာတတိသမารိပညာ၃မျိုးနဲ့အစောင့်ချထားလိုက်တာအဲဒီအစောင့်ချထားတာကိုမက်ကင်လို့ဒီလိုခေါ်တယ်ဒါကမက်ကင်ပညာလေးပေါ့နော်ပညာဥသိသောမက်ကင်တရားလေးပညာဥသိသောမက်ကင်တရားလေးကဒီနေရာလေးကစောင့်ချထားလိုက်တဲ့အခါကျတော့မြေစကလေးပေါ်တော့လဲဖြစ်ပြက်ဒုက္ခသစ္စာကြာစကလေးပေါ်တော့လဲဖြစ်ပြက်ဒုက္ခသစ္စာ ဘာစိတ်ပဲပေါ်ပေါ်ဘာဖြစ်တော့ဖြစ်ပြဒုက္ခသစ္စာဒုက္ခသစ္စာပဲဒုက္ခသစ္စာပဲဒုက္ခသစ္စာပဲသိလိုက်တဲ့အခါကျတော့ဒီနေရာမှာတဏှာပေါ်ခွင့်မရတော့ဘူးလာသေးလားဟုတ်ပါတော့လားလာသေးလားကမ္မဘဝလာသေးလားပေါ်လာပြီးမှချုံသွားတာလားလာခွင့်ကိုမရတော့လားဘယ်လိုနဲ့တားထားတာလဲမက်ကျင်နဲ့ပညာဥသိတဲ့မက်ကျင်နဲ့တားထားလိုက်တာတားထားတယ်ဆိုတာအင်းဒီဒီလုံးကြောင်ဆောင်းထင်းတာလို့ခေါ်တယ်အဲဒီလိုအင်းဒီဒီလုံးကြောင်ဆောင်းထင်းလိုက်တဲ့အခါကျတော့နော်ကြည့်တယ်ကြည့်ပြီးကြည်ညာတော့လဲတဏှာဥပါဒကံမလာဘူးနားထောင်နေနားထောင်ပြီးနားထောင်ညာတော့လဲတဏှာဥပါဒကံလာသေးလားမလာပါဘူးကြည်တိုင်းကြည်တိုင်းတဏှာဥပါဒမလာဘူးမြင်မြင်တဲ့နေရာကရက်နေပြီတဏှာဥပါဒလာသေးလားမလာပါဘူးကြားရင်လည်းကြားတဲ့နေရာရက်သွားပြီတဏှာဥပါဒလာသေးလားမလာပါဘူးနားရင်နားနေရာရက်သွားပြီစားရင်စားတဲ့နေရာရက်သွားပြီထင်ရင်ထင်တဲ့နေရာရက်သွားပြီတွေးရင်တွေးတဲ့နေရာရက်သွားပြီတဏှာဥပါဒမလာတော့ဘူးအဲ့ဒီလိုမလာတာကိုမြင်မြင်တယ်လို့သိရှင်းမဆက်စီလေဒါပြောတာနော်မြင်တာသိဆိုတော့သိအောင်လောင်းနေတော့သူကမဖြစ်ဘူးရုပ်လိုလဲယုံမှန်သည်ဖြစ်တာကိုလည်းသည်ပြက်တာကိုလည်းသည်နာမ်ကိုလည်းနာမ်မှန်သည်ဖြစ်တာကိုလည်းသည်ပြက်တာကိုလည်းသည်ရုပ်ယုံမှန်သည်ဒါကသမာဓိမဂ်3ပါးဖြစ်ပြက်မြင်တာကပညာမဂ်2ပါးအာလောဘလည်းနာမဂ်2ပါးအဲဒီမဂ်5ပါးနဲ့စောင့်ချထားလိုက်တဲ့အခါကျတော့ဟောမြင်စိတ်ပေါ်တာသိတယ်တဏှာဥပါဒမလာဘူးကြားစိတ်ပေါ်တာသိတယ်တဏှာဥပါဒမလာဘူးအဲဒီတော့တဏှာဥပါဒမလာတာမလာတဲ့သဘောတရားကလေးတွေကတစ်ချိန်နဲ့မဟုတ်နှစ်ချိန်နဲ့အချိန်ပေါင်းများလာတဲ့အခါကျတော့ကျွန်တော်ဥပါဒကံဆိုတဲ့အချိန်လေးတွေမသိဘူးလားသိတော့အဲ့တော့တစ်ဖြည်းဖြည်းနဲ့အချိန်လေးတွေသေသွားတာဒီအနုတ္တိယကိလေသာလေးတွေကျဲကျဲကျဲကျဲပါပါပါပါသွားတာပဲအဲ့ဒီလိုနဲ့နောက်ဆုံးကျွန်တော်ဥပါဒကံလေးလုံးဝမလာတော့ဘူးဆိုတဲ့အချိန်ကျတော့ဝိပဿနာမဂ်ကနေဘာမှဖြစ်သွားလောကုတ္တရာမဂ်ဖြစ်သွားတာပေါ့အဲ့ဒီတော့လောကုတ္တရာမဂ်ဖြစ်သွားပြီဆိုရင်ပရမသုံးအပိုင်အသေးချာတားလိုက်တာကတော့ဒိဋ္ဌိကိလေသာပဲဒိဋ္ဌိနဲ့ဝိသုဒ္ဓိစာပဲအနာဂါမိမဲ့ရသွားပြီဆိုရင်တော့ကာမရာဂပြာပါဒဆိုတဲ့ကိလေသာပဲအရဟတမဲ့ရသွားပြီဆိုရင်တော့ကိလေသာအလုံးဒါသေးလားမလာတော့ဘူးဘာနဲ့တားလိုက်လဲမဲ့နဲ့တားလိုက်တာဘာမဲ့တုံးလောကုတ္တရာမဲ့အဲ့တော့လောကုတ္တရာမဲ့မလာခင်ဘာမဲ့နဲ့အရင်တားရမှာလဲဝိပဿနာမဲ့ဝိပဿနာမဲ့လေးနဲ့တားထားတော့ဒီဘက်ကကိလေသာလုံးဝကင်းတာဟုတ်ရဲ့လားမောပေမဲ့တဖြည်းဖြည်းယော့သွားတဖြည်းဖြည်းနဲ့ပါပါကျဲကျဲဒီလိုမလားပါသွားတယ်ကျဲသွားတယ်ယော့သွားတယ်နောက်တော့မြင့်ပြဖို့ကြတော့ဘယ်မဲ့နဲ့တက်ရမှာလဲလောကုတ္တရာမဲ့အဲဒီလောကုတ္တရာမဲ့နဲ့တက်တဲ့အချိန်ကြတော့ဖြစ်ပြက်ဆုံးတယ်လို့ခေါ်တယ်အဲ့တော့ဖြစ်ပြက်မြင်ရကနေဖြစ်ပြက်မုံဖြစ်ပြက်မုံရကနေဖြစ်ပြက်ဆုံးသွားပြီဆိုရင်ဆရာဆရာကိလေသာလည်းမသေးဘူးလားသေးလားတရားရှုတတ်တာလားအခန္ဓာရှုတတ်တာလားဘာခန္ဓာတွေလဲမြင်ရင်မြင်စိတ်ခန္ဓာကြားရင်ကြားစိတ်ခန္ဓာနိုင်ရင်နိုင်စိတ်ခန္ဓာစားရင်ချိရင်ချိစိတ်ခန္ဓာတွေးရင်အဲ့တော့ခန္ဓာကဖြစ်ပြပါသစ္စာတော့ကြီးတဲ့ဉာဏ်ကပါသစ္စာတော့ဟောကိလေသာလေးတွေမသိဘူးလားသိတာကပါသစ္စာသိလဲသမုဒယသစ္စာဆိုတဲ့အကြောင်းသိရင်အနာဂတ်မှာအကျိုးခန္ဓာရအောင်မလားအနာဂတ်မှာအကျိုးခန္ဓာမရတာဒီပါသစ္စာသိသွားတာလေအကြောသမုဒယသစ္စာသေအကျိုးရောဂသစ္စာသေတာဒီနိရောဓသစ္စာအနိရောဓသစ္စာဆိုတာနိဗ္ဗာန်ပေါ့အဲ့ဒီနည်းနဲ့နိဗ္ဗာန်ရအောင်လုပ်ကြည့်တာပဲလားစင်မမှန်လို့လားမှန်လို့လားနံပါတ်1ကပရာဒောဂောတာသစ္စာနဲ့စတဲ့တရားနာဟုတ်တယ်မလားနံပါတ်2ကအစ္စဒိသသမမနတိကာရောကုသနာကုပြန်ကုညာနဲ့ကုပြန်ကြည်ကြည်ရင်ကြည်ရင်ကြည်ရင်ဟောဒီကိလေသာတရားတွေသိပြီးတော့နိဗ္ဗာန်ချမ်းသာရတာပါပဲဒါလုပ်ငန်းဝင်လေးတွေပဲဒါလေးတွေသတိထားရမှာပဲเนาะအဲဒါကြောင့်အဲ့ဒီအချိန်ကြိုးစားကြရမယ်ကြိုးစားကြပါလို့တိုက်တွန်းရင်းနဲ့ကြက်သားလို့ခေါ်လိုက်ကြပါသာဓုသာဓုသာဓုအေးဇမန်ချမ်းသာစွာဖြင့်မြတ်စွာဘုရားရှင်သံဃာတော်မြတ်ကြီးကိုနိလတပတ်တက်နေအောင်ပြုစုဆောင်ရှောက်ထောက်ပံ့နေသောသာသနာ့ပြုပုဂ္ဂိုလ်တို့ပုဂ္ဂိုလ်များများဖြစ်ကြပါစေ